Welcome to the Voice of America in Burmese.
မင်္ဂလာပါ VOA American အတန်ရဲ့2024ခုနှစ်ဒီဇင်ဘာလ9ရက်နေ့ကြာတာပရိနေ့ညဘက်အတန်လွင့်အစည်းအဝေးကို Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ရဲ့အတန်လွင့်အစည်းအဝေးကိုလိုင်းတို့မီတာ1925 32နဲ့လိုင်းလမ်းမီတာ190တို့ကနေဖမ်းယူနားတော်တာဆင်နိုင်သလို VOA ရဲ့ website Facebook YouTube စာမျက်နှာတွေကပါတိုက်ရိုက်ထုတ်လွှင့်နေပါတယ်ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့ညဘက်အတန်လွင့်စီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆူမြတ်မော်ပါစီးရီးယားမှာ IS စစ်သွေးကြွတွေပြန်ပြီးတော့ပေါ်ထွက်မလာအောင်လို့ဒီ Trump အစိုးရတဲ့အနေနဲ့လှုပ်ဖို့အရေးကြီးတယ်လို့ American နိုင်ငံသားဝန်ကြီးကပြောကြားလိုက်ပါတယ် American မှာတော့ဒီအစိုးရဘတ်ဂျက်အသုံးစရိတ်မူကြမ်းကိုမထောက်ခံဖို့အတွက်ကိုလွှတ်တော်အမတ်တွေကိုရွေးကောက်ခံသမ္မတ Trump ကတိုက်တွန်းနေပါတယ်ဒီကမလေးရှားမှာတော့ဒီအခွန်ရှောင်မှုငွေကြေးခဝါချမှုတို့နဲ့တရားစွဲခံထားရတဲ့ဒီမလေးရှားဝန်ကြီးချုပ်ဟောင်းကတော်ကိုတရားရုံးချုပ်ကတည့်ရက်တည့်လွှတ်ပေးလိုက်ပါတယ်အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြီးညာပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာအခုလိုနောက်ဆုံးရသတင်းတွေအပြီးမှာတော့သတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်ထုတ်လွှင့်မှာဖြစ်ပါတယ်ကြီးစုနာတော်တာဆင်ရမယ့်သတင်းပေးပို့ချက်တစ်ပုဒ်ထဲမှာဆိုရင်
စစ်ကောင်စီကတော့မိုးပြေမြို့ထဲကိုပေါ့နော်စစ်ကြောင်၃ကြောင်နဲ့စစ်ကြောင်ထိုးလာပါတယ်မိုးပြေမြို့ထဲမှာပဲတိုက်ပွဲတွေပြင်းထန်နေတာဖြစ်ပါတယ်စစ်ကောင်စီဘက်ကတော့အဓိကညီပြင်းစစ်ကြောင်တွေမထိုးခင်မှာလက်နေကြီးနဲ့ပြစ်ခတ်တိုက်ခဲ့တာတွေအရင်လုပ်တယ
်ရှမ်းပြည်တောင်ပိုင်းမိုးပြေမှာစစ်ကောင်စီတပ်တွေနဲ့ဂရင်းနီကာဝေးတပ်တွေအကြတိုက်ပွဲပြင်းထန်နေပါတယ်မကြမီပဲအပြည့်စုံကိုတင်ပြပေးပါမယ်အဲ့ဒီနောက်မှာတော့သကိုင်းတိုင်းကဏီမြို့နယ်မှာစစ်ကောင်စီက၄ကြောင်ကနေဘုံကျဲတိုက်ခိုက်တဲ့သတင်းအနာသိန်းစစ်ကောင်စီကတော့6လတန်းမကုန်မီထိပ်ပန်းယာရုအပြောင်းအလဲတွေလုပ်လိုက်ပါတယ်။ဒါအပြင်မြန်မာအရေးအလို့သဘောဆွေးနွေးပွဲကိုဒီကနေ့ထိုင်းနိုင်ငံမှာစတင်ပါတယ်။ဒီလိုအကြောင်းအရာတွေနဲ့ပတ်သက်တဲ့သတင်းပေးပို့ချက်တွေနဲ့မေးမြန်းချက်တွေကိုဥစွာတင်ပြပေးပါမယ်။အဲဒီနောက်မှာတော့တင်ဆက်နေကြမြန်မာအရေးသုံးသပ်ချက်ကျန်းမာရေးအစီအစဉ်တိုင်းရင်းသတင်းလွှာစတဲ့ပတ်စဉ်ကဏ္ဍတွေကိုလည်းစက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုတော့သတင်းတွေကိုမတ်စုမြတ်မွန်နဲ့အတူကျွန်တော်ဇော်မိုးကျော်တို့ကပြောပြပါမယ်။
စီးရီးယားနိုင်ငံမှာဒီ IS စစ်သွေးကြွတွေပြန်ပြီးတော့ပေါ်မလာအောင်လို့အသစ်တက်လာမဲ့ Trump အစိုးရအနေနဲ့လှုပ်ဖို့အရေးကြီးတယ်လို့ American နိုင်ငံသားရေးဝန်ကြီး Antony Blinken ကပြောကြားလိုက်ပါတယ်။ American နိုင်ငံသားရေးမူဝါဒနဲ့နိုင်ငံတကာဆက်ဆံရေးဆိုင်ရာတက်သည့်ပညာရှင်များအဖွဲ့ Council on Foreign Relations ကဗုဒ္ဓဟူးနေ့ကကျင်းပတဲ့ဆွေးနွေးပွဲမှာနိုင်ငံသားရေးဝန်ကြီး Blinken ကပြောကြားသွားခဲ့တာဖြစ်ပါတယ်
။ So I think President Trump will have a strong incentive to want to make sure that we're at least keeping a lid on ISIS reemerging in Syria.
Syria မှာ IS တွေပြန်လည်ပေါ်ထွက်မလာနိုင်အောင်လို့ရွေးကောက်ခံသမ္မတ Trump အနေနဲ့ခိုင်မာတဲ့မလုံးပေးဆွဲဆောင်မှုတွေရှိနိုင်လိမ့်မယ်လို့ထင်တဲ့အကြောင်းဝန်ကြီး Blinken ကပြောကြားသွားတာပါ IS တွေပြန်လည်အားကောင်းမလာအောင်လို့လိုအပ်သမျှတပ်တွေထားရှိတာ American ရဲ့မဟာမိတ်တွေသူတို့အလုပ်ကိုထိထိရောက်ရောက်လုပ်နိုင်အောင်ကူညီတာအပြင်ပုံမကောင်းမွန်တဲ့ Syria နိုင်ငံတည်တိဆောက်ရေးမှာပံ့ပိုးကူညီတာကအထူးရောက်ဆုံးနည်းလမ်းဖြစ်မယ်လို့နိုင်ငံသားရေးဝန်ကြီးကပြောကြားခဲ့ပါတယ်အီရန်နိုင်ငံနဲ့ပတ်သက်လို့တော့ဒေသတွေမှာအခြေအနေမလှဖြစ်နေတဲ့အီရန်အနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်ရေးကိုအလေးအနက်စဉ်းစားနိုင်ကြောင်းနဲ့ဒါကိုတားဆီးနိုင်ဖို့အတွက်ရွေးကောက်ခံသမ္မတ Trump အနေနဲ့ညှိနှိုင်းမှုတွေလုပ်နိုင်ပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး Antony Blinken ကပြောကြားသွားခဲ့ပါတယ်ရှင
်အစ္စရေးစစ်တပ်ကယေမန်နိုင်ငံမှာရှိတဲ့ဟူသီသဘုံတွေရဲ့ပြင်မှတ်တွေကို၄ကြောင်းကနေတိုက်ခိုက်ခဲ့တယ်လို့အစ္စရေးကဒီကနေ့ပြောဆိုပါတယ်ဟူသီသဘုံတွေကသူတို့ရဲ့စီရေးလုပ်ငန်းတွေမှာအသုံးပြုနေတဲ့စွမ်းအင်ဆိုင်ရာအခြေခံအဆောက်အုံတွေနဲ့စိတ်ကန်းတွေကိုပြင်မှတ်ထားပြီးတိုက်ခိုက်ခဲ့တာဖြစ်တယ်လို့ Israel စစ်တပ်ပြောခွင့်ရှိသူကပြောဆိုပါတယ်။ယေမန်နိုင်ငံမြို့တော်ဆာနာနဲ့ပင်လယ်နီဒေသကစိတ်ကန်းမြို့ဖြစ်တဲ့ဟူဒီဒါမြို့တွေမှာတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးဓာတ်အပိစက်ရုံနဲ့ရေနံချက်စက်ရုံတခုထိမှန်သွားခဲ့တယ်လို့ဟူသီသဘုံတွေရဲ့သတင်းမီဒီယာကဖော်ပြပါတယ်။ယေမန်နိုင်ငံကပြစ်လိုက်တဲ့ဒုံးကျည်ဒဇင်းကိုဂျာပြတ်ဟန်တာနိုင်ခဲ့တယ်လို့ဒီမတိုင်ခင်တုန်းကအစ္စရေးဘက်ကပြောပါတယ်ဟူသီသဘုံတွေကအစ္စရေးနိုင်ငံကိုဥတီပြီးတော့ဒုံးကျည်တွေအများအများပစ်လုခဲ့တယ်လို့ပင်လယ်နီနဲ့အေဒင်ပင်လယ်ကွေ့ဒေသထဲမှာရှိတဲ့သင်္ဘောတွေကိုလည်း drone ကြည်တွေနဲ့ဖိကတ်တာတစ်နှစ်ကျော်လောက်ရှိတော့ဖြစ်ပါတယ်အီရန်ကချောရောင်းတော့ကပေးထားတဲ့ဟူသီသဘုံတွေကတော့အစ္စရေးနဲ့ဟာမတ်စ်ရဲ့ဂါဇာစစ်ပွဲကာလအတွင်းပါလက်စတိုင်းတွေနဲ့သွေးစည်းညီညွတ်မှုကိုပြသတဲ့အနေနဲ့သူတို့ရဲ့စီးရေလှူရှားမှုတွေလောက်တာဖြစ်တယ်လို့ပြောပါတယ်အမေရိကန်ပြည်ထောင်စုကတော့ဟာမတ်စ်အဖွဲ့ကိုရောဟူသီသဘုံတွေအဖွဲ့ကိုပါအကြမ်းဖက်အဖွဲ့တွေဖြစ်ကြေညာထားပါတယ
်အမေရိကန်ပြည်ထောင်စုမှာဒီအစိုးရလုပ်ငန်းတွေဆက်လက်လဲပတ်နိုင်မဲ့ဒီအစိုးရဘတ်ဂျက် အတုံးစရိတ်ကိုမထောက်ခံဖို့အတွက်ကိုဒီရွေးကောက်ခံသမ္မတ Trump ကလွှတ်တော်အမတ်တွေကိုတိုက်တွန်းနေပါတယ်။အင်္ဂါနေ့ကထုတ်ပြန်တဲ့ဘတ်ဂျက်မူကြမ်းဟာဒီမိုကရက်တွေသုံးချင်ရာသုံးနိုင်အောင်လို့ခွင့်ပေးမဲ့ဥပဒေကြမ်းဖြစ်တယ်လို့ဖော်ပြပြောဆိုပြီးတော့မတူတဲ့ယာယီအတုံးစရိတ်မူကြမ်းကိုအတည်ပြုဖို့အတွက် Trump ရောရွေးကောက်ခံဒုသမ္မတ JD Vance ကပါပြောကြားခဲ့ကြပါတယ်။လက်ရှိအတိုင်းယာယီအတုံးစိတ်အနေနဲ့ပဲလောလောဆယ်ဆက်သွားဖို့အရေးပေါ်ကယ်ဆယ်ရေးအတုံးစိတ်ကိုပို့ပြီးတော့အာရုံစိုက်ဖို့နဲ့ပြည်ထောင်စုအစိုးရအတုံးစိတ်တိုးမြှင့်ဖို့ Trump Your Fans ကပါပြောကြားခဲ့ပါတယ်။အစိုးရလုပ်ငန်းတွေထိရောက်စေရေးကြီးကြပ်ဖို့တာဝန်ပေးမယ်လို့ Trump ပြောထားတဲ့ကမ္ဘာအချမ်းသာဆုံးပုဂ္ဂိုလ် Elon Musk ကလည်းလက်ရှိသဘောတူထားတဲ့မူကြမ်းကိုအတည်ပြုတဲ့အောက်လွှတ်တော်အမတ်တွေကိုနောက်တစ်ချိန်မဲမပေးဘဲယာရုကနေဖယ်ရှားတဲ့လို့ပြောပြီးတော့ဖိအားပေးနေပါတယ်။အင်္ဂါနေ့ကညှိနှိုင်းရေးမှုတွေသဘောတူထားတဲ့မူကြမ်းက2025မလ14ရက်နေ့အထိပြည်ထောင်စုအစိုးရလုပ်ငန်းတွေလဲပတ်နိုင်ဖို့ဖြစ်ပါတယ်။တကယ်လို့အတုံးစိတ်မူကြမ်းကိုအချိန်မီအတိမပြုတ်နိုင်လို့အစိုးရလုပ်ငန်းတွေရပ်ဆိုင်းခဲ့ရမယ်ဆိုရင်အောက်လွှတ်တော် Republican အမတ်တွေရဲ့အပြစ်ဖြစ်လိမ့်မယ်လို့အောက်လွှတ်တော် Democratic Party ခေါင်းဆောင် Hakeem Jeffries ကပြောကြားခဲ့ပါတယ်။အစိုးရလုပ်ငန်းတွေလဲပတ်ဖို့လက်ရှိအတိပြုတ်ထားတဲ့အတုံးစိတ်ကတောက်ချနေအထိပဲမို့အတုံးစိတ်အစ်စ်ကိုလွှတ်တော်မှာအတိမပြုတ်နိုင်ခဲ့ရင်တော့အစိုးရလုပ်ငန်းတချို့ကိုယာယီရပ်ဆိုင်းရမယ့်အခြေအနေဖြစ်နေပါတယ်ရှင်
။ Ukraine ဘက်က drone တွေဒါဇင်နဲ့ချီပြီးတိုက်ခတ်တာကြောင့်Rostov ဒေသမှာရှိတဲ့ Novosibirsk ရေနံချက်ဆက်ယုံဒီကနေ့မိလောင်သွားတယ်လို့ရုရှားဒေသဆိုင်ရာအာဏာပိုင်ကပြောဆိုပါတယ်။တိုက်ခိုက်မှုကြောင့်တယောက်ထိခိုက်ဒဏ်ရာရရှိသွားပြီးဆက်ယုံကိုလည်းနောက်ပိုင်းမှာမိငိမ့်တက်နိုင်ခဲ့တယ်လို့ဆိုပါတယ်။ရုရှားကာကွယ်ရေးဝန်ကြီးဌာနကတော့ Rostov ဒေသမှာ Ukraine ရဲ့ drone 36စင်းအပါအဝင်စုစုပေါင်း drone 84စင်းကိုနှစ်နိုင်ငံနယ်စပ်တစ်ချောင်းမှာရှိတဲ့ Branch Begov ဒေသတွေအပါအဝင်ဒေသ6ခုကိုပစ်ခတ်ခဲ့တယ်လို့ဒီကနေ့ပြောပါတယ်။Ukraine ဘက်က drone နဲ့တိုက်ခိုက်မှုကြောင့်လူနေအိမ်တွေအတော်များများပျက်စီးသွားခဲ့တယ်လို့ Belgorov အုပ်ချုပ်ရေးမှူးက Telegram ကနေတဆင့်ပြောပါတယ်။တချိန်ထဲမှာပဲ Russia ရဲ့ drone 85စင်းတည်းက45စင်းကို Ukraine ရဲ့လေကြောင်းရန်ကာကွယ်ရေးအဖွဲ့ကပစ်ချနိုင်ခဲ့တယ်လို့ Ukraine စစ်တပ်ကလည်းဒီကနေ့ပြောပါတယ်။ Russia က Ukraine နိုင်ငံတဝန်ဒေသတော်တော်များများကိုပြစ်မှတ်ထားပြီးမနေ့ကတိုက်ခိုက်ခဲ့ပါတယ်။ဒါအပြင် Russia ဘက်ကပစ်ခတ်တဲ့ဒုံးကျည်တွေကြောင့် Dnipropetrovsk နဲ့ Sumy ဒေသမှာရှိတဲ့လူနေအိမ်တွေနဲ့စီပင်အဆောက်အအုံတစ်ခုထိခိုက်ပျက်စီးသွားတယ်လို့လည်းပြောဆိုပါတယ
်။ VOA American နဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ9.5kHz 15953 9.25kHz 11803 9.30kHz 9963တို့အပြင်စနေတနင်္ဂနွေမှာလိုင်းလက်မီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီဇင်ဘာလ19ရက်ကြာတာရင်းနေညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်ရှင်။ရခိုင်ပြည်နယ်ကစစ်ကောင်စီရဲ့ချင်းမြန်တပ်မဌာနချုပ်တမခ22ကတပ်မမှုဗိုလ်မှူးကြီးအောင်နေမျိုးဟာထွက်ပြေးဖို့ကြိုးစားစဉ်အသေးရမိတယ်လို့အရခတပ်တော် AA ကသတင်းထုတ်ပြန်ပါတယ်။စစ်တပ်နဲ့ပူးပေါင်းနေတဲ့မွတ်စလင်လက်နက်ကိုင်တွေရဲ့အကူအညီနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးဖို့ကြိုးစားစဉ်မှာမိုင်းနှိမ့်ပြီးတော့ဒီမောင်တော်မျိုးကပဇွန်ကန်တဲတခုမှသွေးထွက်လို့အသေးဖမ်းဆီးမိတယ်လို့ AA ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ချင်းမြန်တပ်မဌာနချုပ်22ရဲ့တပ်မမှုဗိုလ်မှူးကြီးအောင်နေမျိုးဟာဒီဇင်ဘာ6ရက်နေ့ကဒီမောင်တော်အမှတ်5နေသားဆောက်ရဲတပ်ဖွဲ့ခွဲနခခ5ကို AA ကတင်ပိုက်ချိန်မှာထွက်ပြေးသွားတဲ့စစ်ကောင်စီတပ်ဖွဲ့တွေကအစင်းမြင့်အရာရှိတူဖြစ်ပါတယ်။သူကိုအသေးဖမ်းဆီးရမိချိန်မှာဗိုလ်မှူးကြီးအောင်နေမျိုးနဲ့အတူငွေသားကျပ်3,800နဲ့အခောက်ရွှေချောင်းတချို့လည်းတင်စီရမိတယ်လို့ AA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်ရှိမှာတော့ဒီရခိုင်ပြည်နယ်တွင်းအမ်းမြို့နယ်နဲ့ဂွားမြို့နယ်တွေမှာစစ်ကောင်စီနဲ့အရခတပ်တော်တို့ကြားမှာနှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။အမ်းမြို့မှာဒီအနောက်ပိုင်းတိုင်းစစ်ဌာနချုပ်အတွင်းကနေရာတချို့မှာစစ်ကောင်စီတပ်သားရာနဲ့ချီကျန်နေသေးပြီးတော့ AA ကိုထိုးစစ်နဲ့ခုခံနေပါတယ်။ရခိုင်ပြည်နယ်တွေကစစ်ရေးအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ခြင်းမရှိသေးပါဘူး
။တိုင်းနိုင်ငံထဲမှာရောက်ရှိနေတဲ့ဝါနီခေါ်သွေးဝါပြည်သွေးစီးညင်ညူရေးတပ်မတော် UWSA အဖွဲ့ဆုတ်ခွာပေးရေးဆက်လက်ညှိနှိုင်းနေဆဲဖြစ်တဲ့အကြောင်းထိုင်းနိုင်ငံအမှတ်3စစ်ဒေသစစ်တိုင်းမှုဒုတိယဗိုလ်ချုပ်ကြီးကစ်တီပောင်းချစူဝမ်ကပြောဆိုပါတယ်ဒီကနေ့ထုတ်ဘန်ကောက်ပို့သတင်းဆောင်မှာဒီအကြောင်းကိုရေးသားဖော်ပြထားပါတယ် UWSA ဝါလန်ဒကိုင်အဖွဲ့ပြောခွင့်ရကတော့ထိုင်းနယ်စပ်အရေးနိုင်ငံအချင်းချင်းအလို့သဘောဆွေးနွေးကြတာတပိုင်းနယ်စပ်တည်ငြိမ်ရေးအတွက်မနေ့ကမြေပြင်မှာရှိတဲ့ကျွန်တော်တို့အရာရှိတွေနဲ့ထိုင်းအရာကြီးတချို့အပြန်အလှန်နားလည်မှုယူဆွင့်တွေ့ခဲ့တယ်လို့ VOA ကိုဒီဇင်ဘာလ19ရက်နေ့ညနေပိုင်းဒီကနေ့မှပြောဆိုခဲ့ပါတယ်။ ထိုင်းစစ်တပ်ကစုခွာပေးဖို့တောင်းဆိုနေတဲ့နေရာတွေဟာ UWSC နှစ်ပေါင်း30လောက်အခြေချနေထိုင်ခဲ့တဲ့နေရာတွေဖြစ်တယ်လို့လည်း VOA ကပြောပါတယ်။စကမ်းနေဖယ်ပေးဖို့တောင်းဆိုတာကိုအတည်ပြုပြီးဒီကိစ္စဟာနိုင်ငံအချင်းချင်းကြားဆွေးနွေးရမယ့်ကိစ္စဖြစ်တဲ့အကြောင်းကိုလည်း UWSC က VOA ကိုပြောဆိုထားပါတယ်။ရှမ်းပြည်နယ်မိုင်းတုံမြို့နယ်အတွင်းမှာအခြေစိုက်တဲ့ဝပြည်သွေးစည်ညင်ညူရေးတပ်မတော် UWSC ရဲ့စခန်း၉ခုကိုဒီဇင်ဘာလ17ရက်နေ့နောက်ဆုံးထားပြီးရုပ်သိမ်းပေးဖို့ထိုင်းစစ်တပ်ကတောင်းဆိုထားပါတယ်။ဝါတာဖွဲ့တွေရဲ့စခန်းချထားတဲ့နေရာတွေဟာထိုင်းနိုင်ငံပိုင်နယ်မြေအဖြစ်တဲ့အငင်းပွားနေတဲ့နယ်မြေ9ခုအတွင်းမှာစုခွာပေးရမယ်လို့ထိုင်းစစ်တပ်ကတောင်းဆိုတာပါ။ငြိမ်းငြိမ်းချမ်းချမ်းနဲ့ဖြည့်ရှင်းဖို့လမ်းဖွင့်ပေးထားပြီးစီရေးအရာဖြည့်ရှင်းတာကိုနောက်ဆုံးမဖြစ်နိုင်တဲ့အခြေအနေကြောင့်မှရွေးချယ်မယ်လို့လည်းထိုင်းဒုတိယဗိုလ်ချုပ်ကြီးကကြေညာချက်ထဲမှာပြောဆိုထားပါတယ်။
မလေးရှားနိုင်ငံမှာဝန်ကြီးချုပ်ဟောင်းကရော့ပေါ်ဆွဆွဲထားတဲ့ဒီငွေကြေးခွာချမှုအခွင့်ရှောင်မှုတို့အတွက်ဆွဲထားတဲ့အမှုတွေမှာဒီခိုင်လုံတဲ့တသက်အထောက်အထားမရှိဘူးလို့မလေးရှားတရားရုံးချုပ်ကပြောပြီးတော့တရက်သေးဒီအမှုတွေကိုလွှတ်ပေးလိုက်ပါတယ်လက်ရှိထောင်ကျနေတဲ့ဝန်ကြီးချုပ်ဟောင်းနာဂျီဘရာဇက်ရဲ့ဇနီးဖြစ်သူရော့စ်မန်မန်ဆောဟာငွေကြေးခွာချမှု12မှုအခွင့်ရှောင်မှု9မှုစုစုပေါင်း18မှုအတွက်လွတ်မြောက်သွားပေမဲ့လည်းနာဂျစ်အစိုးရလက်ထက်တုန်းကဆိုလာတာပေးစီမံကိန်းရဖို့အတွက်ကုမ္ပဏီတစ်ခုစီကနေဒေါ်လာတန်300နီးပါးလက်ငွေယူမှုအတွက်ထောင်ဒဏ်10နှစ်ချခံထားရတာကိုအယူခံဝင်ထားရဆဲဖြစ်ပါတယ်။2022ကချထားတဲ့ထောင်ဒဏ်10နှစ်အတွက်အမခံနဲ့လွတ်နေတဲ့ဒီရော့စ်မန်မန်ဆောကတိကျမှု18မှုကနေဒီနှစ်တရက်တည်းလွတ်မြောက်ခဲ့ပြီးနောက်ဒါဟာတရားမျှတမှုဖြစ်တယ်လို့ဖော်ပြပြောဆိုခဲ့ပါတယ်။မလေးရှားအစိုးရရမငွေနဲ့တည်ထောင်ထားတဲ့ 1MDB ကနေ2009ခုနှစ်ကနေ2014ခုနှစ်အတွင်းမှာဒေါ်လာ 4.5 ဘီလီယံခိုးယူခံရတယ်လို့မလေးရှားနဲ့ဒီအမေရိကန်အာဏာပိုင်တွေပြောထားကြတဲ့ဒီငွေကြေးခိုးယူမှုတွေနဲ့ဆက်ဆွဲပြီးတော့ဝန်ကြီးချုပ်ဟောင်းနာဂျစ်တို့ဇနီးမောင်နဲ့အမှုတော်တော်များများရင်ဆိုင်နေကြရတာဖြစ်ပါတယ်ရှင်။
အမေရိကန်မှာရှိတဲ့လူတွေရဲ့တက်တန်းဟာပိုပြီးရှည်လာတဲ့ဆိုတာကိုဗနစ်ကတွေ့ရှိခဲ့ရပြီးဒီနှစ်မှာတိုးတက်မှုနည်းနည်းပဲရှိတယ်လို့ကနဦးရရှိတဲ့အချက်အလက်တွေကိုကိုကပီတာဝန်ရှိသူတွေကဖော်ပြပါတယ်။အမေရိကန်နိုင်ငံရဲ့ယောဂကာကွယ်ထိန်းချုပ်ရေးဌာန CDC ကဒီကနေ့ထုတ်ပြန်လိုက်တဲ့အစီအစဉ်စာအရတော့အမေရိကန်မှာသေဆုံးမှုနှုန်းအများဆုံးဖြစ်တဲ့ COVID-19 နှလုံးယောဂဆေးအလွန်ကျွံသုံးဆွဲမှုနဲ့ပတ်သက်ပြီးသေဆုံးတဲ့နှုန်းကျဆင်းလာတယ်လို့ဖော်ပြထားပါတယ်။ဒါကအမေရိကန်ရဲ့တက်တန်းခံမှန်းချေအပြင်တနည်းနီးပါးလောက်ပိုအသက်ရှည်လာတာဖြစ်ပါတယ်။သတင်းတွေကိုမဆူမြန်မွန်နဲ့အတူပြောပြခဲ့တာပါ။ FIO ရဲ့ကြာတာပတင်းညဘက်အသံလွှင့်စီစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်။အခုတော့သတင်းပြပို့ချက်တွေကိုစတင်တင်ပြပေးမှာပါ။ရှမ်းပြည်တောင်ပိုင်းမိုးပြဲမြို့ပတ်ဝန်းကျင်မှာစစ်ကောင်စီတပ်နဲ့ KNY ပူးပေါင်းတပ်ဖွဲ့တွေအကြတိုက်ပွဲတွေပြင်းထန်နေတယ်လို့ KNY အမျိုးသားကာကွယ်ရေးတပ် KNDF က VOA ကိုပြောဆိုပါတယ်စစ်ကောင်စီတပ်တွေကစစ်ကြောင်း၃ကြောင်းခွဲပြီးမိုးပြဲမြို့ကိုချီတဲ့ထိုးစစ်ဆင်လာနေပြီးတိုက်ပွဲတွေပြင်းထန်နေတယ်လို့ဆိုပါတယ်မိုးပြဲတိုက်ပွဲနောက်ဆုံးအခြေအနေကိုရန်ကုန်ကသတင်းပေးပို့ထားတဲ့အခြေအနေကိုမတ်စုမွန်ကပြောပြမှာပါ
စစ်ကောင်စီတပ်ကသူတို့လက်လွတ်ခဲ့ရတဲ့နယ်မြေတွေကိုပြန်ပြီးတော့ထိန်းချုပ်နိုင်ရေးစစ်ကြောင်း၃ကြောင်းခွဲပြီးတော့ကယင်းဤဒေသကယားပြည်နယ်နဲ့ကပ်နေတဲ့ရှမ်းပြည်နယ်တောင်ပိုင်းမိုးပြဲမြို့ကိုတပြိုင်နက်တည်းခြိတက်ထိုးစစ်ဆင်တိုက်ခိုက်လာနေတာပါမိုးပြဲမြို့နဲ့မိုးပြဲမြို့ပတ်ဝန်းကျင်မှာတော့စစ်ကောင်စီတပ်နဲ့ကယင်းဤပူးပေါင်းတပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေပြင်းထန်နေပါတယ်လို့ကယင်းဤအမျိုးသားများကာကွယ်ရေးတပ် KNDF ရဲ့ဗဟိုပြန်ကြားရေးတာဝန်ခံတာအေဆိုက VOA ကိုပြောပါတယ်
စစ်ကောင်စီကတော့မိုးပြဲမြို့ထဲကိုပေါ့နော်စစ်ကြောင်း၃ကြောင်းနဲ့စစ်ကြောင်းထိုးလာပါတယ်မိုးပြဲမြို့ထဲမှာပဲတိုက်ပွဲတွေပြင်းထန်နေတာဖြစ်ပါတယ်စစ်ကောင်စီဘက်ကတော့အဓိကအမြင်ပြင်စစ်ကြောင်းတွေမထိုးခင်မှာလက်နေကြီးတွေအရင်ပစ်ခတ်တာလက်နေကြီးတွေပစ်ခတ်တိုက်ခိုက်တာတွေအရင်လုပ်တယ်ပြီးတော့မှဒရုန်းတွေတုံးပြီးတော့လည်းဒါတိုက်ခိုက်တာတွေပြုလုပ်တာရှိပါတယ်အခုလို့ဆိုတော့ဒီမိုးပြဲမြို့ထဲမှာပေါ့မြို့ပတ်ဝန်းကျင်တွေမှာတော့ဒါဟုတ်တိုက်ပွဲတွေဖြစ်နေပါတယ
်စစ်ကောင်စီတပ်ဖက်ကစစ်အင်အားတွေဖြည့်တင်းထားပြီးတော့တရဲ့ရှေးဦးကနေလက်နက်ကြီးတွေနဲ့ဥတီယာမရှိပစ်ကူတိုက်ခိုက်နေပြီးတော့နောက်ကနေစစ်ကောင်စီစစ်ကြောင်းတွေခြိတက်လာနေတာပါဒီလိုမျိုးစစ်ကောင်စီရဲ့စစ်ကြောင်းထိုးတိုက်ခိုက်မှုကြောင့်မိုးပြဲမြို့မှာရက်စက်တိုက်တိုက်ပွဲဖြစ်ပွားနေတာဒီဇင်ဘာလ19ရက်နေ့အထိဆိုရင်9ရက်လောက်ရှိလာပြီလို့ KNDF ဗဟိုပြန်ကြားရေးတာဝန်ခံတာအေဆိုးကပြောပါတယ
်မိုးပြဲမြို့ပတ်ဝန်းကျင်မှာတော့ထိတွေ့တိုက်ပွဲတွေဖြစ်နေတာ4-5ရက်လောက်ရှိပါပြီပေါ့နော်ဟိုထိတွေ့တိုက်ပွဲအငယ်လေးတွေဆက်ပြီးတော့ဖြစ်ပွားတာဖြစ်ပါတယ်
မနေ့တုန်းကဆိုရင်တနေကုန်စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့တောက်လျှောက်ပစ်ခတ်တိုက်ခိုက်နေတယ်လို့ကယင်းဒီလူခွေတီထောင်သူဗညာခွန်အောင်ကလည်း VOA ကိုပြောပါတယ်
တပွဲဘလော့တိပြန်လာကျွန်တော်တို့အတိအကျတော့ပြောလို့မရဘောနော်နာမည်ကတော့တကယ်တကုံထုလို့ပေါ့နော်သူတို့ကတော့တိတဲ့တိုင်းပေါ့နေရ3ရက်သူတို့ထုပြပါမယ်မနေ့ကတက်လာတယ်လို့တော့ကြားတော့ပေါ့နော်ဒါပေမဲ့တင်းချက်တော့ကျွန်တော်တို့အသေးစိတ်မတည်ဘောနော်
တိုက်ပွဲမဖြစ်ပွားခင်ရပ်ပိုင်းနေပါလေဖဲခုံမြို့နယ်အရှေ့ပိုင်းနဲ့မိုးပြဲမြို့ဘက်ကိုစစ်ကောင်စီကလက်နက်ကြီးနဲ့နေ့စဉ်ပြစ်ခတ်တိုက်ခိုက်နေလို့စစ်ဘေးရှောင်ပြည်သူတွေနဲ့ဒေသခံရွာသူရွာသားတွေစိုးရိမ်ကြောက်လန့်နေကြပြီးတော့တချို့ကဘေးလွတ်ရာကိုထွက်ပြေးတိမ်ရှောင်နေကြတယ်လို့ကရင်နီလူခွင့်ရေးတည်ထောင်သူပညာခွန်အောင်က VOA ကိုပြောပါတယ်မိုးပြဲမြို့ကိုပြန်လည်စိုးမိုးနိုင်ရင်စစ်ကောင်စီဘက်ကအပြင်းထန်တိုက်ခိုက်နေတာလို့ပညာခွန်အောင်ကပြောပြပါတယ်
ဘက်ကောင်ကနေလည်းပြစ်ကူတာရှိတယ်။ဖေကွန်မြို့ပေါ်ကနေပြစ်ကူတာရှိတယ်။နောက်ကျွန်တော်လွန်လင်းလေးကနေပြစ်ကူပြီးတော့မှဘယ်ကိုပြစ်လဲဆိုတော့ဒီဖက်ဒီမိုးပြဲဟိုမြို့ပေါ်ကိုပြစ်နေတာပေါ့နော်။အဲဒီဖက်မှာတော့တပ်ပွဲကတော့အစပိုင်းကတော့တပ်ပွဲမဖြစ်နေမယ်ဒီရက်ပိုင်းတော့လည်းတပ်ပွဲဖြစ်တာတော့ကျွန်တော်ကြားတော့ပေါ့နော်။အခုတပ်ပွဲကအခုစစ်ကောင်စီကမိုးပြဲမြို့ကိုပဲပို့ပြီးတော့မှဟိုမဲပြီးတော့မှလက်နေကြီးနဲ့လာလာထုတာရှိတယ်။ဖေကွန်မြို့ပေါ်မှာကတော့သူတို့လက်ထက်ရောက်ပါဖြစ်တော့ကြမှာကျွန်တော်ကတော့အဲ့ဒါတော့အသေးစိတ်မတည်ဘူးပေါ့နော်။
စစ်ကောင်စီတပ်ဖက်ကလာနဲ့ချီပြီးတော့ထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပါတယ်လက်နက်ကြီးတွေ drone တွေလေကြောင်းအသုံးပြုပြီးတော့အပြင်းထန်ခုခံတိုက်ခိုက်နေပြီးတော့နိုမာလာကုန်းပိုင်းမှာတော့ဖဲခုံမြို့ပေါ်ကိုစစ်ကောင်စီဘက်ကပြန်လည်ထိန်းချုပ်စခန်းချလာနေတာပါအဲဒီနောက်မှာတော့မိုးပြဲမြို့ကိုပြန်ပြီးထိန်းချုပ်နိုင်ရေးအတွက်ဆက်ပြီးတော့ကြိုးပမ်းလာနေတာပါလက်တလောကရင်နီဒေသကရားပြည်နယ်အတွင်းကစစ်ရေးအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးရှင်
မဆူမွန်ပြောပြသွားတာပါ။စကိုင်းဘက်ကအခြေအနေကိုဆက်ပါအောင်မယ်။စစ်ကောင်စီဘုံချက်လို့ကလေးငယ်တွေအပါအဝင်ဒေသက5ဦးသေဆုံးခဲ့ရတဲ့စကိုင်းတိုင်းကဏီမြို့နယ်ကြောက်လေကကျေးရွာကိုစစ်ကောင်စီဘက်ကလေကြောင်းကနေဒုတိယအကြိမ်ထပ်မံပြီးဘုံချက်တိုက်ခိုက်ခဲ့တဲ့အတွေ့နေအိမ်10လုံးကျော်ပျက်စီးသွားခဲ့တယ်လို့ဒေသခံတွေကပြောဆိုပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့မတ်အီတန်စင်ကပြောပြမှာပါ။
စစ်တပ်ဘက်ကလေကြောင်းတိုက်ခိုက်မှုတွေကြောင့်ကလေးငယ်တွေအပါအဝင်ဒေသခံ5ယောက်သေဆုံးခဲ့တဲ့စကိုင်းတိုင်းကဏီမြို့နယ်ကြောက်လေကချင်းရွာဒီဇင်ဘာလ18ရက်နေ့ညပိုင်းမှာလေကြောင်းကနေဒုတိယအကြိမ်ဘုံကျဲတိုက်ခိုက်ခဲ့ရတယ်လို့ဒေသခံတွေကပြောပါလေ။မကွေးလီတဲစခန်းကတက်လာတဲ့ Y12 လေယာဉ်ကချင်းရွာပေါ်မှာ9ကြိမ်ခန့်ဝဲပြန်ပြီးတော့ဘုံသီးတွေပစ်ချတာကြောင့်ချင်းရွာတွေကနေအိမ်10လုံးကျော်ထိခိုက်ပျက်စီးခဲ့ရတယ်လို့ပြောပါတယ်။ကဏီလေကြောင်းတိုက်ခိုက်ခဲ့ရတဲ့ပတ်သက်ပြီးတော့ကဏီဒေသခံတယောက်ကအခုလိုပြောပါတယ်
။4:15လောက်ကတော့ဝိုင်းတွင်းနဲ့ကျဲသွားတယ်ဟုတ်။ခုနှစ်ပတ်လောက်ပြန်ကျဲသွားတယ်ဟုတ်။ထိခိုက်ပျက်စီးတာအင်းစနေလုံးပြထိခိုက်နေပြီဆိုတော့ဒီတော့ထိခိုက်မရှိဘူးလူကအရင်ကဖြစ်တာနဲ့ကြောက်နေရောအရင်ကဆက်ရှောင်းနေချိန်မှာကျွားလို့ကျဲသွားတယ်ဟုတ်။တော်လေးကိုပျက်စီးရတယ်ဘာဖြစ်လဲဆိုတော့သူကဟုတ်ဒီ60ဘုံကြီးကျန်လို့120 120လောက်ဘုံကြီးကျချမှာဟုတ်အဲသူကတော့ဝိုင်းတွဲလို့သူကဘုံကြီးကိုညာသူကလက်နဲ့ဖြောက်ကျချတာလို့ဟုတ်
ဒီဇင်ဘာလ16ရက်နေ့ညပိုင်းကလေလေကြောင်းကနေကြောက်လေကကျေးရွာကိုတိုက်ပွဲဖြစ်တာမရှိဘဲနဲ့ဘုံကျဲတိုက်ခိုက်ခဲ့လို့ကလေးငယ်တွေအပါအဝင်အရက်သား9ယောက်သေဆုံးခဲ့ပြီး10ယောက်ထပ်မင်းထိခိုက်ဒဏ်ရာရခဲ့ပါတယ်အခုတော့သတင်းပတ်တစ်ပတ်အတွင်းမှာဒီဇင်ဘာလ18ရက်နေ့ကတစ်ချိန်ဒီဇင်ဘာလ16ရက်နေ့ကတစ်ချိန်လေကြောင်းကနေနှစ်ချိန်ရက်ဆက်တိုက်ပြီးတော့ဘုံကျဲတိုက်ခိုက်ခံရတာကြောင့်ကြောက်လေကကြေးရွာကဒေသခံတွေစိုးရင်ထိတ်လန့်နေပြီးတောတောင်တွေထဲမှာတင်းရှောင်နေရပါလိမ့်လက်ရှိကဏီကြောက်လေကကြေးရွာအခြေအနေနဲ့ပတ်သက်ပြီးတော့အမျိုးသားညီညွတ်ရေးအစိုးရကဏီမြို့လူသားစာနာတာဝန်ခံကအခုလိုပြောပါလိမ့်
ခုကတော့ဒါရွာတဲ့ကိုလည်းဒါနေလို့ဒါမရသေးဘူးပေါ့လေဒါရှောင်းတိတ်နေရတဲ့ဒါအနေထားတွေပေါ့တော်တီထဲမှာပေါ့လေဒီချိန်တွေမှာတော့ဒါစိတ်ပြီးဒါဟိုခြောက်ချမှုတွေရှိနေကြတာတွေဟိုရှိတယ်လေနေရထိုင်ရင်ဒါအခက်ခဲဆိုတဲ့အနေထားတွေမှာဒါရှောင်းတိတ်နေတိုင်းမှာဟိုဒါအခြေခံဆန္ဒရိုက်ခါပေါ့လေလိုအပ်ချက်တွေတော့ရှိတယ်ပေါ့လေဒါအခက်ခဲတွေတော့ကျွန်တော်ဒါကူညီပေးနေရတာတွေရှိပါတယ်ကြာကျွန်တော်တို့အနေနဲ့ကတော့ဟိုကျွန်တော်တို့လေကြောင်းအန်ဒီရီတော့ဒါအသိပညာပေးတွေတော့အတတ်နိုင်တော့နေကျွန်တော်တို့ဒါဟိုလုပ်နေပါတယ်ကြာလေကြောင်းအန်ဒီရီမိုင်းအန်ဒီရီအသိပညာပေးတွေတော့ဒါမြေကြီးနာအတတ်နိုင်တော့နေကျွန်တော်တို့ဆောင်ရွက်နေပါတယ်ကြာ
ဒီဇင်ဘာလထဲမှာကြောက်လေကကြေးရွာနဲ့နယ်ကြီးကြေးရွာတို့ကိုစစ်တပ်ဘက်ကလေကြောင်းတိုက်ခိုက်မှု၄ချိန်ပြုလုပ်ထားပြီးတော့အသက်မပြည့်သေးတဲ့ကလေးငယ်တွေတိစုံနေတဲ့အထိပြင်းထန်ခဲ့တာပါစကိုင်းတိုင်းကဏီမြို့နယ်ဘုံကျဲတိုက်ခိုက်မှုအပေါ်မှာပြင်းထန်စွာရှုံချတဲ့အကြောင်းနဲ့တရားမျှတမှုကိုဖော်ဆောင်မယ်လို့အမျိုးသားညီညွတ်ရေးအစိုးရပညာရေးဝန်ကြီးဌာနကဒီဇင်ဘာလ18ရက်နေ့ကဝန်ထမ်းကြောင့်တဝန်လွှာထုတ်ပြန်ထားပါတယ် အခုလိုစစ်ကောင်စီဘက်ကစာတင်ကျောင်းတွေနဲ့လူနေအိမ်တွေကိုပြစ်မှတ်ထားတိုက်ခိုက်မှုကဂျနီဗာကွန်ဗင်းရှင်ကမ္ဘာကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်များလူသားချင်းစာနာထောက်ထားရေးနဲ့လူ့ခွင့်ရေးဆိုင်ရာနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်ပြီးဆိုပြီး NUG ကထုတ်ပြန်ထားပါလေ။အမျိုးသားညီညွတ်ရေးအစိုးရပညာရေးဝန်ကြီးဌာနအနေနဲ့စစ်ကောင်စီဘက်ကစီရေးပြစ်မှတ်မဟုတ်တဲ့နေရာတွေကိုတိုက်ခိုက်ပြီးတော့ကလေးသူငယ်တွေတိဆုံးခဲ့ရတဲ့ဖြစ်စဉ်ပြစ်မှုကျူးလွန်မှုဖြစ်စဉ်တွေကိုအသေးစိတ်မှတ်တမ်းတင်ထားပြီးတော့တည်ဆုံးခဲ့ရတဲ့ကလေးသူငယ်တွေအတွက်တရားမျှတမှုကိုပေါ်ဆောင်သွားမယ်လို့လည်းထုတ်ပြန်ထားတာပါ။တည်ဆုံးတင်ရရတဲ့အထက်မှာကလေးငယ်တွေနဲ့ကျောင်းသားတွေပါတဲ့ကဏီလေးကျောင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတင်းထုတ်ပြန်တာမရှိသေးပါဘူးရှင်
။မအီဒါဇင်ပြောပြသွားတာပါ။ဆက်လက်ပြီးတော့စစ်ကောင်စီထိပ်ပိုင်းအပြောင်းအလဲအကြောင်းကိုတင်ပြပေးပါအောင်မယ်။စစ်ကောင်စီရဲ့အရေးပေါ်ကာလတက်တန်းကုံဆုံးကနေလေးမှာပဲစစ်တပ်ထိပ်ပိုင်းခေါင်းဆောင်တချို့ယာဒူးအပြောင်းအလဲလုပ်ခဲ့ပါတယ်။စစ်ကောင်စီတပ်နဲ့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေအကြတိုက်ပွဲတွေပြင်းထန်ပြီးအဆင့်မြင့်အရာရှိတွေအဖမ်းခံထားရတာဒါအပြင်စစ်တိုင်းဌာနချုပ်တချို့ပါတိမ့်ပိုက်ခံရတာစတဲ့စီးအရေးနိုင်နေချိန်မှာအခုလိုတပ်တွင်းအပြောင်းလဲဖြစ်ပေါ်လာခဲ့တာဖြစ်ပါတယ်ဒီအခြေအနေပေါ်စီးနိုင်ငံရေးလေလာသူတွေရဲ့အမြင်သဘောထားကိုရန်ကုန်ကစူးစီးပေးပို့ထားတာကိုအလိမ်မာကပြောပြပေးမှာပါ
2024ခုနှစ်မကုန်ခင်2025နှစ်သစ်မကူးခင်လေးမှာပဲတက်ထိပ်ပိုင်းခေါင်းဆောင်တချို့ကိုစစ်ကောင်စီအပြောင်းလဲလုပ်လိုက်ပါတယ်။ကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးတင်အောင်ဆန်းကိုရာထူးကနေပြီးတော့ဖယ်ရှားလိုက်ပြီးတိနိုင်းကိုကယ်ရေးမှူးကြီးရည်လေးဗိုလ်ချုပ်ကြီးမောင်မောင်အေးကိုခတ်အပ်လိုက်တယ်လို့စစ်ကောင်စီကထုတ်ပြန်လိုက်တာပါ။တက်ထိပ်ပိုင်းအဆင့်တွေဖြစ်တဲ့စစ်တပ်မှာနံပါတ်3အဆင့်ရှိတဲ့ညီနိုင်းကိုကယ်ရေးမှူးကြီးရည်လေးအပါအဝင်ကာကွယ်ရေးဝန်ကြီးနေရာနဲ့အပါအဝင်ဗိုလ်ချုပ်ကြီးအဆင့်ကနေဗိုလ်ချုပ်အဆင့်အထိရာထူးအပြောင်းလဲတွေလုပ်ခဲ့တာဖြစ်ပါတယ်။အပြောင်းလဲရစီရေးဆိုင်ရာဆုံးဖြတ်ချက်ချရတဲ့ထိတ်တန့်အဆင့်ရှိတဲ့နေရာတစ်ခုဖြစ်တဲ့ညီနိုင်းကိုကယ်ရေးမှူးကြီးရည်လေးရာထူးအပြောင်းလဲလုပ်ခဲ့တာမှာရာထူးရယူထားတဲ့ဗိုလ်ချုပ်ကြီးမောင်မောင်အေးကိုရာထူးကနေဖယ်ရှားလိုက်ပြီးတော့သူ့နေရာမှာစစ်ဦးစီးအရာရှိချုပ်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွာလင်းကညီတိုင်းကိုကယ်ရေးမှုအသစ်ဖြစ်လာတာပါကြီးရည်လေးညီတိုင်းကိုကယ်ရေးမှုနေရာကနေဖယ်ရှားခံလိုက်ရတဲ့ဗိုလ်ချုပ်ကြီးမမောင်အေးကိုတော့ကာကွယ်ရေးဝန်ကြီးအဖြစ်ပြောင်းလဲခံလိုက်ပါတယ်ဗိုလ်ချုပ်ကြီးမမောင်အေးကိုကာကွယ်ရေးဝန်ကြီးအဖြစ်ဒုတိယဝန်ကြီးချုပ်ရာဒူးလဲခတ်အပ်တောင်းဝန်ပေးလိုက်တယ်လို့စစ်ကောင်စီကထုတ်ပြန်ပါတယ်အရင်ကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးတရားဆန်းကိုတော့ဒုတိယဝန်ကြီးချုပ်ရာဒူးကိုဆက်လက်တောင်းဝန်ယူမှာဖြစ်ပြီးတော့စစ်ကောင်စီရဲ့ဝန်ကြီးချုပ်ရုံးဝန်ကြီးအဖြစ်ပြောင်းရွှေ့တောင်းဝန်ယူခိုင်းထားပါတယ်စစ်ကောင်စီနဲ့နှီးဆက်သူအတိုင်းဝိုင်းအပြောအရဗိုလ်ချုပ်ကြီးတရားဆန်းလက်ထက်မှာလာရှိုးအခြေဆိုင်အရှိမြောက်တိုင်းစစ်ဌာနချုပ်အပါအဝင်ရမ်းပြည်နယ်မြောက်ပိုင်းကနေပြည်တော်လက်လွတ်ဆုံးရှုံးထားသလိုရခိုင်ပြည်နယ်မှာလည်းရခိုင်တပ်တော်အေအေနဲ့တိုက်ပွဲတွေပြင်းထန်နေပြီးတော့မြို့နယ်12မြို့လေးကိုအေအေကတိမ့်ပိုက်ထိ ंछ ုပ်ထားတာကြောင့်အခုလိုအပြောင်းလဲတွေဖြစ်လာတာလို့သုံးသပ်ကြပါတယ်။စီရေးနိုင်ငံရေးလေးလာသုံးသပ်သူဦးတန်းစိုးနိုင်ကတော့စီရေးအရာအပြောင်းလဲတွေဘလောက်လုံးလုံးလက်ရှိတပ်ပိုင်းဆိုင်ရာစီရေးဖြူဟာအားနည်းမှုတွေကိုဖာထေးနိုင်ဖို့ခက်မယ်လို့သူကမြင်ပါတယ်
။ဘာကိုကြီးဝင်ကြီးအပြောင်းလဲလုပ်လိုက်တာဟာစစ်ကောင်စီရဲ့စစ်တပ်ကတိုက်ပွဲတွေမှာအဆုံးရှုံးနေရင်းဆိုင်နေတယ်။အဲဒီကိစ္စတော့တိတ်ထူးခြားလာစရာအကြောင်းရှိစစ်ကောင်စီမှာကြောင်းလဲရမှာကာကွယ်ရေးဝန်ကြီးကိုပေါ့ကြောင်းလဲရမှာစီမီကြီးကျုပ်ဗိုလ်ချုပ်ကြီးမြောင်းကဖယ်ရှားပြရမှာဖြစ်ပါတယ်ဒီမှာသူ့စစ်တပ်ကိုစစ်နေတဲ့တပ်စစ်ကြီးပြည်သူ့ကိုနိုင်ပြောစစ်တပ်ကြီးရရမြန်မာတက်ကြွအောင်ဘာမှလုပ်ပြီးဒီနေ့ဖြစ်စစ်တပ်ကြီးရရဆုံးရှုံးကြဆင်ကြရတယ်တောက်လျှောက်ညှင်းတွေးလာတဲ့အတွက်သူ့စစ်တပ်ဟာစစ်ကိုပအဝင်တက်ခဲ့လူတွေစစ်တပ်တော်မြေပါကြဆင်လာတာဒါကြောင့်လေစစ်ပွဲတိုင်းရှုံးရှုံးနေကြီးဆိုင်ရတာဖြစ်ပါတယ်စစ်ကောင်စီတည်းဆုံးရှုံးမှုဟာဘူဂျုံကြီးမင်းအောင်လည်းမာယွင်းနဲ့ဝါရရီဒေါ်ရီကြောင့်ဖြစ်ပေါ်နေတာဒီလိုဒီကအစားထိုးရမှာစီဝူကြီးချုပ်ဘူဂျုံကြီးမင်းအောင်လည်းဝါရရီဒါဖြစ်တဲ့ဆိုတော့ကျွန်တော်တို့ပြောချင်ပါတယ
်စီရေးကိစ္စတွေမှာအဓိကဆုံးဖြတ်တဲ့နေရာတွေကတပ်မတော်ကာကွယ်ရေးပိုင်းနဲ့ညှိနှိုင်းကုကဲရေးမှုကြီးရေးလေးနေရာတွေဖြစ်တာမို့ဒီအပြောင်းလဲအပေါ်အခုလိုရှုမြင်ကြတာပါလာမယ့်ဇန်နဝါရီလကုန်မှာကုန်မဲ့အရေးပေါ်ကာလတက်တန်းကုံဆုံးကန်ဒီလေးမှာတပ်ပိုင်းမှာအပြောင်းလဲလှုပ်လှရှိစမြဲပါလက်ရှိထိပ်ပိုင်းအပြောင်းလဲအပေါ်နိုင်ငံရေးလေလာသုံးသက်သူတို့ကတော့အခုလိုမြင်ပါတယ
်တကယ်တော့ညှိကိုရတူကကာကွယ်ရေးဦးစီးချုပ်ငယ်စားပါပဲစစ်တပ်မှာနံပါတ်3ဖြစ်တဲ့အတွက်ကြောင့်အရေးကြီးတဲ့ရာထူးလို့ပြောရပါလိမ့်မယ်ဦးနေဝင်းလက်ထက်ကစပြီးတော့ဆရာနာရှင်ဆက်ဆက်က COD ဖြစ်စီမ COD ဖြစ်စီအကြောင်းမျိုးမျိုးနဲ့ရာထူးတာဝန်တွေကိုစိတ်တိုင်းကျအထင်သလိုရှိပြောင်းဖြုတ်ထုတ်တဲ့ လုတ်ခဲ့ကြတာကြီးပဲကြာလီဆိုးလီလို့တော့ကျွန်တော်တို့ပြောရမယ်အခုတော့ဆစ်ရှုံးနေလို့အကြောင်းပြောင်းလဲလုပ်တာလို့သုံးသပ်ကြပြီမယ်လို့တခြားအကြောင်းတွေလည်းရှိနိုင်ပါတယ်ဒေတာကတော့ဦးမဲအွန်လိုင်းကသူယုံကြည်စိတ်ချတဲ့သူလက်ထက်ကိုတက်ကိုအပ်တာဖြစ်ပါလိမ့်မယ်သို့တော့ကြားတဲ့သတင်းတွေအရဆိုရင်အချိန်တွေကကြီးတယ်လေရှုပ်ထွေးနိုင်တယ်စစ်တမ်းတိုင်းပြည်အတွက်ကတော့ထူပြီးကောင်းလာစရာအကြောင်းတော့မမြင်ပါဘူးညာ
နောက်ထပ်စီးရေးအရာအရေးပါတဲ့နေရာတစ်ခုကတော့တပ်မ403အဆင့်ရှိတဲ့ညီလိုက်ကိုကဲရေမူကြီးရေလေးနေရာပါအဲ့တက္ကသိုလ်အပတ်စဉ်35ဆင့်တူဖြစ်တဲ့ဒုတိယဘိုးချုပ်ကြီးကျော်စွာလင်းကိုခန့်အပ်လိုက်တာပါဒီနေရာရသူအများစုကလည်းဦးစီးချုပ်တို့ရဲ့သက်ဆိုင်ခံသူအများစုပဲနေရာရကြတာများပါတယ်လက်ရှိရာထူးရသွားတဲ့ဒုတိယဘိုးချုပ်ကြီးကျော်စွာလင်းကတော့စစ်ကောင်းဆောင်ဘူဂျုံမူကြီးမဲအောင်လိုက်ရဲ့ယုံကြည်စိတ်ချခံရသူတူဖြစ်ပြီးတော့တပ်မရာထူးတက်မြန်သူဖြစ်ပါတယ်။နောက်ထပ်အပြောင်းလဲတွေကတော့စစ်အိုးစီးအရာရှိချုပ်ကြီးနေရာကိုမုံရွာအခြေဆိုင်အနောက်မြောက်တိုင်းစစ်ဌာနချုပ်တိုင်းမူဘူဂျုံတန်းထိုင်အနောက်မြောက်တိုင်းစစ်ဌာနချုပ်တိုင်းမူနေရာကိုဘိုးဘူးချုပ်မျိုးမင်းထွေအနောက်တောင်တိုင်းစစ်ဌာနချုပ်တိုင်းမူဘူဂျုံဝေလင်းကိုနိုင်ငံသားရေးဝန်ကြီးဌာနပြောင်းလဲလိုက်ပြီးတော့အနောက်တောင်တိုင်းစစ်ဌာနချုပ်နေရာကိုဗိုလ်မှူးချုပ်စိုးကျော်ထက်ကိုတာဝန်ပေးခဲ့ပါတယ်။လက်ရှိမှာတော့ဒီလိုအပြောင်းလဲကြောင့်တိုင်းရင်းသားဒေသတွေမှာစစ်ရေးအရှိန်မြင့်တက်လာမလားဆိုတာကတော့စောင့်ကြည့်ရမှာဖြစ်တယ်လို့သုံးသပ်သူတွေကဆိုပါတယ်ရှင်
။အလိမ္မာပြောပြသွားတာပါ။ဆက်လက်ပြီးထိုင်းနိုင်ငံကမြန်မာအရေးဆွေးနွေးပွဲအကြောင်းပြောပြပါအောင်မယ်။ထိုင်းနိုင်ငံမှာဒီကနေ့ဒီဇင်ဘာလ19ရက်နေ့မြန်မာနိုင်ငံနဲ့ပတ်သက်လို့အလွတ်တဘောညှိနှိုင်းဆွေးနွေးပွဲကိုကျင်းပပါတယ်။မနက်ပြန်20ရက်နေ့မှာတော့အာဆီယံအလို့သဘောဆွေးနွေးပွဲကိုကျင်းပမှာဖြစ်ပါတယ်ဒီအစည်းအဝေးတွေနဲ့ပတ်သက်လို့ထိုင်းနိုင်ငံမှာရောက်ရှိနေတဲ့မြန်မာနိုင်ငံဒီခါမှာ VOA မြန်မာဌာနကကိုသိန်းထိုက်ဦးကို Skype ကနေတဆင့်မတ်အီတန်စင်ကဝါရှင်တန်ရုံးချုပ်ကနေဆက်သွယ်မေးမြန်းထားပါတယ
်ထိုင်းနိုင်ငံမှာဒီနေ့ဒီဇင်ဘာလ19ရက်နေ့မှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အလို့သဘောညှိနှိုင်းဆွေးနွေးပွဲစတင်ပြီးတော့ကျင်းပနေပါတယ်မနေ့ပြန်20ရက်နေ့မှာလေမြန်မာနိုင်ငံနဲ့ပတ်သက်လို့အာဆီယံအလို့သဘောညှိနှိုင်းဆွေးနွေးပွဲတွေကျင်းပကြအောင်မှာဖြစ်ပါလေဒီအစည်းအဝေးတွေနဲ့ပတ်သက်ပြီးတော့ထိုင်းနိုင်ငံမှာရောက်နေတဲ့ VOA မြန်မာပိုင်းစီစဉ်ကဦးသိန်းထိုက်ဦးကို Skype ကနေဆက်သွယ်ထားပါတယ်ရှင်ဦးသိန်းထိုက်ဦးရေဒီနေ့အစည်းအဝေးမှာဘလို့အကြောင်းအရာတွေကိုဆွေးနွေးကြရလဲအကြံပြင်းရှင်းပြပေးပါရှင
်ဟုတ်ကဲ့မအီတန်စစ်ခင်ဗျာဟိုဒီနေ့ဂျာတာပတိနဲ့မနေ့ပြန်တောက်ကြနေ့မှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့အလို့သဘောဆွေးနွေးပွဲတွေညှိနှိုင်းဆွေးနွေးပွဲတွေကျင်းပမှာဖြစ်တဲ့အတွက်အစည်းအဝေးတစ်ခုကိုပထမဆုံးကျွန်တော်တို့အခွဲပြီးတော့ပြောဖို့လိုပါလိမ့်မယ်ဒီနေ့အစည်းအဝေးကထိုင်းနိုင်ငံဂျာယီဝင်ကြီးမာရစ်ဆန်နီယန်ပုံကနေပြီးတော့ဖိတ်ကြားချက်အရနေဆက်လုံခြုံရေးဟောနေဆက်ကျော်ရာဇဝမှုတွေနှိမ့်နည်းရေးအတွက်ဆွေးနွေးဖို့အတွက်ဖိတ်ကြားလာဆိုပြီးတော့ထိုင်းနိုင်ငံဂျာယီဝင်ကြီးဌာနရာရှိတွေကပြောထားပါတယ်ပုံမှန်ကျင်းပနေကြနေဂျာကော်မတီအစည်းအဝေးတွေနဲ့မတူတာကတော့အင်ဒီချင်းနိုင်ငံတွေဖြစ်တဲ့ဒီတရုတ်အိန္ဒိယဘင်္ဂလားဒေ့ရှ်လာအိုနိုင်ငံကကုစလေတွေဒီအစည်းအဝေးမှာတက်ရောက်ပါလို့အစည်းအဝေးကိုမြန်မာစစ်ကောင်စီဘက်ကနိုင်ငံသားယူပြီးဦးတန်းဆွေတက်ရောက်ပါတယ်။နေချားလူကြိုးရေးကိစ္စတွေကိုဆွေးနွေးကြတယ်ဆိုပေမဲ့လည်းပထမရေးအာဆီယံရဲ့ပထမရေးစီမံမှာမြန်မာစစ်ကောင်စီကိုပြန်ဆွဲခေါ်ဖို့ဒီအဝင်းဝိုင်းတွေကိုပြန်ရောက်အောင်ကြိုးစားတဲ့ခြေလှမ်းဆိုပြီးတော့အကဲခတ်တွေကရှုနေပါလို့အခုအစည်းအဝေးနဲ့ပတ်သက်လို့အာဆီယံဒီပထမတစ်ချို့ပြောတာကတော့စစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲကိစ္စကိုလည်းအဓိကအကြောင်းအရာတစ်ခုအနေနဲ့ဆွေးနွေးတယ်ဆိုပြီးတော့ပြောကြပါတယ်ကျွန်တော်သိတော့ဒီနေ့လာအိုနိုင်ငံကနိုင်ငံသားရေးဝန်ကြီးဆေလွတ်ပါတယ်။အိန္ဒိယနိုင်ငံကတော့နိုင်ငံသားရေးအတွင်းဝန်ဆေလွတ်ပါတယ်။နောက်ဘင်္ဂလားဒေ့ရှ်နိုင်ငံကတော့အိမ်ဆောင်အစိုးရရဲ့နိုင်ငံသားရေးဌာနအချံပေးဆေလွတ်ပြီးတော့တရုတ်နိုင်ငံကထူးနိုင်ငံသားရေးဝန်ကြီးဆေလွတ်ပါတယ်။ထိုင်းနိုင်ငံသားရေးဝန်ကြီးကကမ္ဘာကထလုပ်ပြီးတော့ဆွေးနွေးပါတယ်။ဒီဆွေးနွေးပွဲနဲ့ပတ်သက်လို့ထိုင်းနိုင်ငံသားရေးဝန်ကြီးဌာနကမနေ့ကမှတော့သတင်းစာရှင်းလင်းပွဲလုပ်ဖို့ပြင်ဆင်နေတယ်ဆိုပြီးတော့ကျွန်တော်သိရပါတယ်။ဘန်ကောက်မြို့ကချင်းငါးပွင့်ဟိုတယ်တစ်ခုဖြစ်တဲ့ကပ္ပလာဟိုတယ်မှာပြင်ပါလားပြင်ပါမယ်တက်က
ဟုတ်ကဲ့အဲ့ဆိုလို့ရှိရင်ဒီမနေ့ဖြစ်မှာကျင်းပမယ့်အစည်းအဝေးနဲ့ဒီနေ့ကျင်းပတဲ့အစည်းအဝေးကဘာကွာပါလဲရှင်။ဒါပေမဲ့မနေ့ဖြစ်အစည်းအဝေးကိုဒီစစ်ကောင်စီနိုင်ငံသားဝင်ကြီးဦးတန်းဆွေရရောတက်ရောက်ဖို့ရှိပါလားရှင်
။မနေ့ပြန်တောက်ကြနေအစည်းအဝေးကအာဆီယံလှည့်ကြဥက္ကဋ္ဌလာအိုနိုင်ငံရဲ့တောင်းဆိုချက်အရထိုင်းနိုင်ငံနေပြီးတော့အင်ရှင်ဖြစ်ကျင်းပတဲ့အစည်းအဝေးပါ။ဒီအစည်းအဝေးမှာအာဆီယံနိုင်ငံသားဝင်ကြီးတွေအခြားနိုင်ငံတွေကကိုယ်စားလှယ်တက်ရောက်မယ်လို့ပြောလို့ရပါဘူး။ဒီလိုဒီနိုင်ငံသားဝင်ကြီးဦးတန်းဆွေကဒီစီမားစုပြည်နေ nice ပဲနိုင်ငံသားဝင်ကြီးရဲ့ဖိတ်ကြားချက်အရငွေဆက်လုံခြုံရေးအခြေအနေဆွေးနွေးဖို့လာရောက်တာဆိုပြီးတော့သတင်းထုတ်ပြန်ထားတဲ့အတွက်မနေ့ပြန်အာဆီယံစည်းဝေးမှာမြန်မာအရေးဆွေးနွေးပွဲဖြစ်ပေမဲ့ဦးတန်းဆွေမတက်ရောက်ဘူးလို့ပဲအားလုံးကကျွန်တော်တို့သိထားကြပါတယ်အကြံပြုသိထားကြပါတယ်
ဟုတ်ကဲ့
လက်ရှိဥက္ကဋ္ဌလာအိုနိုင်ငံနောက်တာဝန်ယူမဲ့မလေးရှားနိုင်ငံနောက်ဆက်လက်ကြောက်တာဖြစ်တဲ့ဒီလိုရှားနိုင်ငံသုံးနိုင်ငံပြီးတော့သမဂ္ဂတာလုပ်ပြီးတော့ဒီစီဝေးကျင်းပါတယ်နောက်မြန်မာအရေးကိုစိတ်ဝင်စားတဲ့အာဆီယံနိုင်ငံတွေကကိုယ်စားလှယ်ဒီလူ့သဘောညီနိုင်ရှင်လူ့ဘွဲမှာပုံဝင်ကြမယ်လို့ကျွန်တော်တို့ပြရပါတယ်အဓိကကတော့ဒီမြန်မာနိုင်ငံရေအာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်တွေအကောင့်ထဲမှာပေါ်နိုင်ပြီးတာနဲ့ပတ်သက်လို့ဒီဘုံသဘောတူညီချက်ထဲမှာဟိုမှာအပြင်အဓိကရစဲရေးတို့လူ့သံတမန်မှုဂူညီပေးရေးကိစ္စပါလုံးပါဝင်တဲ့နိုင်ငံရေးဒီစီလီဘယ်ဒီဘောဘောလာကြီးကိစ္စတို့ဒီမောင်းရင်လေးတဲ့ကိစ္စတွေမှာဘလို့အောင်မြင်အောင်အကောင့်ကပုံမလဲဆိုတဲ့ဒီအချံပေးညီတိုင်းစီလီချမယ်အစီအဝေးဖြစ်တယ်လို့ကျွန်တော်တို့သိရပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါပြတော့အခုကျင်းပမယ်ဆွေးနွေးပွဲပေါ်မှာဒေတာတွေအကဲခတ်တွေနောက်ပြတော့လူခွင့်အဖွဲ့တွေရဲ့တက်တမန်တွေရဲ့သဘောထားအမြင်ကိုအတူချုံပြောပြပေးပါရှင
်ဟုတ်ကဲ့ဒေတာတွေလူခွင့်အဖွဲ့တွေကတော့ဒီမြန်မာစစ်ကောင်စီနိုင်ငံသားရေးဝန်ကြီးကိုဖိတ်ကြားတယ်စစ်ကောင်စီနဲ့တက်တမန်ကြီးရာဆက်ဆံတာကမြန်မာပြည်သူတွေရဲ့သဘောဆန္ဒကိုရက်ွယ်ပြုတယ်ဆိုပြီးတော့ဝေဖန်ပြီးကြပါတယ်လူခွေဆိုင်ရာပါလီမန်များအဖွဲ့တို့တခြားရက်ွယ်အဖွဲ့အစည်းနေရာကျော်ကလည်းမြန်မာပြည်သူတွေကိုဗဟိုပြုတဲ့ချင်းကပ်မှုတွေလုပ်ဖို့ဆိုပြီးတော့ညီညာချက်ထုတ်ပြန်ပြီးတော့တောင်းဆိုပါတယ်မြန်မာနိုင်ငံရေးကိုဖြည့်ဆည်းဖို့ကြိုးစားတဲ့နေရာမှာမြန်မာတိုင်းရင်းသားအဖွဲ့အစည်းတွေရဲ့သဘောထားတွေတိုင်းရင်းသားအဖွဲ့အစည်းတွေနောက်အတိုက်ခံဒီဒီမိုကရေစီရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေသဘောထားတွေမချစ်မလီပါဝင်ဖို့လိုတယ်ဆိုပြီးတော့သူတို့အချံပြေးပြောဆိုနေကြတာပါခင်ဗျာ
ထိုင်းနိုင်ငံကမြန်မာအရေးဆွေးနွေးပွဲအကြောင်းကိုသိန်းထိုင်ဦးကိုမတ်ဤတန်စင်ဆက်သွယ်မေးမြန်းတင်ပြခဲ့တာဖြစ်ပါတယ်။ COE ရဲ့အတန်လွင့်စီစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါ။မကြာမီပဲအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ပြပေးပါအောင်မယ်
။ VOE အစီအစဉ်တွေကိုရေဒီယိုရုံမြင့်တန်းကြားလို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOE မြန်မာပိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voebemis ဖြစ်ပါတယ်။
မင်္ဂလာပါ VO American တန်ရဲ့ကြာတာပရိနေညဘက်ရေဒီယိုရုပ်သံအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ကျွန်တော်ရဲ့အတန်လွင့်အစီအစဉ်တွေကို VO ရဲ့ website Facebook YouTube စာမျက်နှာတွေကပါကြည့်ရှုနားတော်တာဆင်နေပါတယ်ဆက်လက်ပြီးတော့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကျမ်းမာရေးတိုင်းရင်းသတင်းလောအစီအစဉ်တွေကိုတင်ဆက်မှာပါအခုပထမအဆုံးအနေနဲ့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်အာနာရှင်စနစ်အမြင့်ဖြတ်မဲ့ကချင်တပ်ဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်မှာတင်ပြထားပါတယ်ဆရာနာရှင်ကိုထောက်ခံအားပေးနေတဲ့တရုတ်အစိုးရနဲ့ဆရာနာရှင်စနစ်ကိုအမြင့်ပြအောင်ချေမှုန်းမဲ့ KIA ကချင်စစ်တပ်အကြောင်းဦးအောင်ခင်ကရေးသားသုံးသပ်တင်ပြထားပါတယ
်တရုတ်နိုင်ငံယူနန်ပြည်နယ်နဲ့နယ်စပ်ချင်းထိတွေ့နေတဲ့ဒေသ၄ခုရှိပါတယ်ကချင်ပြည်နယ်ကောကန်ဒေသဝဒေသနဲ့မိုင်းလားဒေသတွေဖြစ်ပါတယ်ဒေသခံလူမျိုးစုတွေဟာမြန်မာဘက်မှာရှိတယ်လို့ယူနန်ဘက်မှာလည်းနေထိုင်ကြပါတယ်ဒီအထက်မှာကိုကန်ဝနဲ့မိုင်းလာဒေသဟာတရုတ်စကားပြောတဲ့တရုတ်ဩဇာကနည်းမြေလို့ဖြစ်နေပါတယ်ဒါကြောင့်တရုတ်မကြိုက်တာကိုမပြောရဲမဆိုရဲဖြစ်နေကြတာများပါတယ်တရုတ်ကလည်းစစ်ကောင်စီစစ်ရှုံးနေတာကိုမမြင်လို့တဲ့အတွက်စစ်ပွဲကိုရပ်တန့်ဖို့တိုက်တွန်းပြီးအကြက်ကင်တဲ့အနေနဲ့နေဆက်ဂိတ်တွေကိုပိတ်ပစ်လိုက်ပါတယ်ဒါပေမဲ့အချင်းလွတ်မြောက်ရေးတပ် KIA ကတော့အာဏာရှင်စနစ်အမြင့်ဖြတ်ဖို့ကူတာရည်ရွယ်တယ်လို့ဆိုပါတယ်။စစ်ရေးအစဉ်အလာကြီးမားတဲ့ KIA ဟာရခိုင်တပ်တော်နဲ့တန်အားတပ်တော်တိစောက်ရမှာအဓိကပါဝင်ခဲ့သူဖြစ်ပါတယ်။လူဦးတော်လိုင်းရေးကမွေးထုတ်လိုက်တဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေကိုစစ်တင်နှန်းပေးပြီးစစ်ရေးလက်ကျင့်ကလက်နဲ့တပ်ဆင်ပေးသူဟာလည်း KIA ပါပဲ။ဒါကြောင့် KIA ဟာစစ်ကောင်စီအာဏာသိမ်းကြတဲ့က NUG အစိုးရကာကွယ်ရေးဌာနနဲ့ပူးတွဲဆောင်ရွက်တယ်လို့ပြောနိုင်ပါတယ်။သုံးညီနောင်မဟာမိတ်ဖြစ်တဲ့ရခိုင်တအားနဲ့ကိုကန်တပ်ဖွဲ့အောင်ဝဲခါနဲ့တစ်တုံညာနှစ်ခုနှစ်စစ်စင်ရေးကြောင့်စက္ကစတတ်အေးနိုင်သွားတာကတရုတ်အတွက်စိုးရင်စရာဖြစ်လာပါတယ်။ဒါကြောင့်အပြစ်ရမယ်ဟိုင်ဂင်သဘောတူချက်ကိုကြောက်ဝင်ပြီးစီစဉ်ပေးလိုက်ပါနဲ့ဒါပေမဲ့တရုတ်သဘောထားကို KIA ကအလေးထားပုံမရပါဘူးဟိုင်ကင်ဆွေးနွေးပွဲလုပ်နေချိန်မှာ KIA နဲ့ပူးပေါင်းတပ်တွေဟာစခန်းတိုင်းတိုက်ပွဲတွေကိုအောင်မြင်စွာဆင်နွှဲနိုင်ပါတယ် KIA ဌာနချုပ်ရှိတဲ့လိုင်ဇာမြို့ကိုဝိုင်းထားတဲ့စက္ကစစစ်စခန်းတွေကိုလွန်ခဲ့တဲ့မတ်လ9ရက်နေ့မှာပြိုင်တဲ့ဗျူဟာမြောက်ထိုးစစ်ဆင်တာကိုလူသိများပါတယ်ဒီစစ်စင်ရေးကို3339စစ်စင်ရေးလို့တရင်မီဒီယာအချုပ်မှာ ဖော်ပြပါပဲဒီစစ်စင်ရေးမှာ KIA နဲ့ပူးပေါင်းတပ်တွေက25ရဲ့အတွင်းစက္ကစတပ်ရဲ့စခန်းကြီးငယ်60ကျော်ကိုတိမ့်ပိုက်လိုက်ပါတယ်လိုင်ဇာနဲ့မြန်ရှင်းဆိုင်ဘူဟာကုန်းတွေကိုတိမ့်ပိုက်နိုင်တာမို့စက္ကစတပ်ဟာလိုင်ဇာကိုအမြောက်နဲ့ပြစ်ပြီးတော့ချင်းချောင်နိုင်တဲ့အခြေအနေမရှိတော့ပါဘူးလိုင်ဇာဒေတာဟာစက္ကစကနစ်စင်နဲ့နေမီပြစ်သွားပါတယ်လိုင်ဇာစစ်ပြန်နာမှာ KIA နဲ့အတူပူးတွဲတိုက်ခိုက်နေတဲ့ကချင် PDF အပြင်ရခိုင်တပ်သားဗမာ PDF တပ်သားနဲ့အခြားဗမာစစ်သည်တွေအများအပြားပါဝင်ပါတယ်မလာမာလိုင်ဇာဒေတာကစက္ကစတပ်တွေကိုတိုက်ချုပ်ပြီးတော့ဧပြီလမှာစက္ကစလက်ပါစေကချင်နယ်ခြားဆောင်တပ်တွေချုပ်ကင်နဲ့ရှီဝေဆော့လော်နဲ့ပေါင်ဝါဒေတာကိုစစ်ဆင်ပါတယ်ကဲအဟာစစ်ကောင်စီကိုအမြင့်ပြတ်ချေမုန်းဖို့စီမံကိန်းရှိတဲ့အတိုင်းချီပွေဆော့လော်ပန်ဝါနဲ့ကမ်ပိုက်တီကစက္ကစတွေကိုချေမုန်းမယ်လို့ဗိုလ်မှူးကြီးနော်ဘူးပြောကြောင်းအောက်တိုဘာ20ရက်နေ့ထုတ် KNG ကချင်သတင်းမှာဖော်ပြပါတယ်ဆရာနာရှင်ကိုအမြင့်ပြတ်ချေမုန်းဖို့ KIO ဥက္ကဋ္ဌဘိုးချုပ်ကြီးအန်မန္လာကမကြာမီကပြောပါတယ်အပြစ်ရတာကိုတရုတ်ကမြင်ကျင်ပေမဲ့ KIA နဲ့ပူးပေါင်းတပ်တွေကတော့စစ်ရှင်ကိုလျှော့ဖို့စိတ်ကူးပုံမရပါဘူးဇွန်လအစောပိုင်းမှာနေကြဆောင်တက်ထင်းကျုပ်တဲ့ဝိုင်းမော်ကမ်ပိုက်တီနဲ့လမ်းတစ်လျှောက်ကစစ်စခန်းတွေကို KIA ကသိမ်းပိုက်ခဲ့ပါတယ် KIA နဲ့ပူးပေါင်းတပ်ဖွဲ့တွေစစ်စင်ရေးလုပ်နေတော့ဩဂုတ်လနောက်ပိုင်းမှာတာအန်တပ်ကိုစစ်ရဆဲဖို့တရုတ်ကချင်းချောက်စာပေးပါတယ်မလိုက်နိုင်ရင်ပြင်းပြင်းထန်ထန်အရေးယူမယ်လို့လည်းဆိုပါတယ်ကိုကနဲ့ဝါကိုလည်းအလားတူချင်းချောက်ပါတယ်ကိုကတက်ဖွဲ့ကတော့တရုတ်ကိုလိုက်လျောတဲ့ကျင်ရံချက်ထုတ်ပြီး NUG နဲ့ပူးပေါင်းမှာမဟုတ်ကြောင်းဆက်လက်တိုက်ဖို့အစီအစဉ်လည်းမရှိကြောင်းကြေညာပါတယ်ထူးခြားတာကတော့တရုတ်နယ်စပ်မှာထိုးစစ်ဆင်းနေတဲ့ KIA ကိုဘာမှမပြောဘဲပြည်တွင်းပိုင်းမှာရှိနေတဲ့တန်အားတပ်ကိုလှမ်းပြီးတော့ချင်းချောက်လိုက်တာပါပဲ September နဲ့ October လတွေမှာချီဝဲလော့ဆွန်နဲ့ပန်ဝါကို KIA ကသိမ်းပိုက်လိုက်ပါတယ်ယူနန်ပြည်နယ်ပေါရှားနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ပန်ဝါကို KIA သိမ်းတာကိုတရုတ်ကနေစပ်ကိတ်ပိတ်ပြီးတုံ့ပြန်ပါတယ်ချီဝဲနဲ့ပန်ဝါဟာတရုတ်တွေမြေရှားတပ်တူထုတ်ယူတဲ့နေရာတွေမှုတရုတ်ကိုကချင်ကဒဏ်ခတ်နိုင်တဲ့နယ်မြေတွေဖြစ်ပါတယ် KIA ကတရုတ်ကိုမြေရှားတပ်တူငတ်မုတ်သွားအောင်ဖန်တီးနိုင်ပါတယ်နေစာမှာစည်ရလက်ကျင်ထားတဲ့တရုတ်တပ်ကြီးရှိတာမို့စစ်ပွဲတွေမရရင်အပြင်းအထန်အရေးယူမယ်လို့တရုတ်ကကြေညာစာထုတ်တာဟာလူပြောမတန်လူသားမပြောဖြစ်နေတာကိုပေါင်ဝါနဲ့ကမ်ပိုက်တီမျိုးသိမ်းပွဲတွေကသက်သေပြနေပါတယ်။နိုဝင်ဘာလ20ရက်နေ့ကကမ်ပိုက်တီကို KIA ပူးပေါင်းတပ်တွေထိုးစစ်ဆင်တော့စက္ကစအင်အား300ကျော်တရုတ်ပြည်ဘက်ကိုထွက်ပြေးသွားပါလေ။တပ်ပြေတွေကိုမူဆဲအခြေဆိုင်စက္ကစလက်ထဲကိုတရုတ်ကလွှဲပြောင်းပေးလိုက်ကြောင်းသိရပါတယ်။စစ်ကောင်စီကိုထောက်ခံအားပေးနေတဲ့တရုတ်အစိုးရနဲ့စစ်ကောင်စီကိုချေမုန်းမဲ့ KIA နဲ့ပူးပေါင်းတပ်တွေရဲ့ဆက်ဆံရေးကိုစောင့်ကြည့်ရပါလိမ့်မယ်ခင်ဗျာ
။ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်အပြီးမှာတော့ကျန်းမာရေးအစီအစဉ်ကိုတင်ပြမှာပါ။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာ TB ရောဂါတိုက်ဖျက်ရေးရဲ့နောက်ဆုံးအခြေအနေတွေကိုတင်ပြထားပါတယ်။အစုံနာလို့လူဒီများတဲ့ TB ယောဂပပျောက်ရေးကဘာတဝမ်းကျိုးပန်းရမှာအခက်အခဲတွေရှိနေသေးတယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြကြပါတယ် TB ယောဂပြင်းထန်လာမှုနဲ့ကုသနိုင်မှုအခြေအနေတွေဘယ်လိုရှိပါသလဲဒီအကြောင်းအရာကို Health Digest ကျန်းမာရေးနဲ့ဆေးပညာဂျာနယ်အငိမ့်စား Editor ချုပ်လည်းဖြစ်ပြည်သူ့ကျန်းမာရေး Foundation အလုံမှုဆောင်အဖွဲ့ဝင်လည်းဖြစ်တဲ့ဒေါက်တာတင်မောင်ထွေးခေါ်ဒေါက်ထွေးစေမန့်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတင်ပြထားပါတယ်
ဟုတ်ကဲ့ဒေါက်တာတင်မောင်ထွေးအများသိကြတဲ့ဒေါက်ထွေးဆေးမန့်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီ TB ယောဂါပေါ့နော်ဖြစ်ပွားမှုကဆက်ရှိနေသေးတော့တချင်တည်းမှာကဘာမှာကတော့ဒီ TB ရှော့ချရည်တို့ကင်းဝင်ရည်တို့နောက်ကင်းစင်ရည်ထိပါပေါ့နော်ဒီမှန်ပြီးတော့လုပ်နေတဲ့အချိန်မှာမြန်မာနိုင်ငံမှာလည်းအလားတူကြိုးပမ်းနေတာတွေရှိတော့အခုဒီ TB အခြေအနေနောက်ဆုံးဘယ်လိုရှိနေပြီးတော့ဘာတွေဆက်လက်ဖို့အရေးကြီးတာကိုအဓိကပြောတဲ့နေရာမှာဆရာကြီးသစားချင်းဒီ TV နဲ့ပတ်သက်ပြီးတော့သိတဲ့အခြေအနေလေးကိုစပြီးတော့မိတ်ဆက်ပေးပါလား
။ဟုတ်ကဲ့ပါတော့။ဒါကတော့ တီဗီယောဂါကတော်တော်လွန်ရှင်းကြတဲ့ယောဂါဟုတ်ဖြစ်တယ်ခင်ဗျာ။ကျွန်တော်ကဘာမှာဒီတီဗီနဲ့ပတ်သက်ပြီးသမိုင်းကြောင်းကိုနည်းနည်းလေးပြန်လိုက်ရလို့ရှိရင်ရေသေးပင်လေခုအစ္စရေးကမ်းခြေအလွန်မှာသူ့ပေါ်တွေ့ရှိခဲ့တဲ့လူငယ်တဲ့နှစ်ပေါင်း 9,000 ကမြုပ်နှံခဲ့တဲ့လူသားရုပ်ကျင်းပေါ့အဲ့မှာတာသမိတို့တွေ့ရတယ်အဲ့လူသားရုပ်ကျင်းမှာတီဗီယောဂါဖြစ်နေတယ်ဆိုတာကိုရှာဖွေဖို့ထုတ်နိုင်နေခဲ့တဲ့အတွက်ကြောင့်ဒီတီဗီယောဂါအနည်းဆုံးကျွန်တော်တို့ကမ္ဘာပေါ်မှာနှစ်ပေါင်း 9,000 လောက်ကလေးကသာပဲဖြစ်တဲ့ယောဂါလို့ပြောနေပါတယ်ခင်ဗျအဲ့တော့ဒီတီဗီယောဂါကကျွန်တော်တို့ရဲ့ညီမဒီကမ္ဘာပေါ်မှာကမ္ဘာလူသတ္တမယောဂါတစ်ခုဖြစ်နေပါတယ်အဲ့ဒီကလေးကလူတွေကိုစက်ကူစီဝင်ကိုချွေလျက်ရှိတာအခုထိလည်းဆက်ပြီးသတိဝင်ချွေတော့မှာပဲအဲ့တော့တီဗီယောဂါဆိုတာဘယ်လိုဝေဒနာပြေခံစားရလဲဆိုတာလေးဘယ်လိုဖြစ်တယ်ဆိုတာလေးနည်းနည်းပြောပြခြင်းပါတယ
်ဟုတ်ကဲ့ကျေးဇူးပါဆရာ
ဟုတ်ကဲ့အဲ့တော့တီဗီယောဂါကဘာတောင်ဖြစ်တယ်ဆိုလို့ရှိရင်မိုက်ကိုဘက်တီးရီးယန်တူဘာကလိုးစစ်လို့ခေါ်တဲ့ဘက်တီးရီးယားပိုးတကောင်ကြောင့်ဖြစ်ရတာပါသူကခန္ဓာကိုယ်ထဲမှာရှိတဲ့အစိတ်ပိုင်းအားလုံးလို့ကိုထိခဲ့တိုင်ပါလေအများဆုံးဖြစ်တာကတော့အဆုတ်ပေါ့လေအဆုတ်ကိုထိတယ်နောက်အယိုးတီးပြီးအဆုတ်တီးပြီးအယိုးတီးပြီးကျန်ရင်ကျိတ် TV တော့ UTV အုံတော့အမီပါစတဲ့နေရာတွေကတော့အဖြစ်အများဆုံးနေရာတွေပေါ့ဒီနေရာတွေထိခိုက်ပြီဆိုလို့ရှိရင်လည်းလူရဲ့ဝေဒနာကြီးအမျိုးမျိုးခံစားရတဲ့အပြင်နောက်ဆုံးအသက်ဆုံးရှုံးစီဒီဖြစ်နိုင်တဲ့ယောဂါတွေနောက်ပြီးတော့နောက်ဆက်တွဲယောဂါတွေကြံခဲ့တဲ့ပြီးနိုင်တဲ့ယောဂါတခုဖြစ်ပါတယ်အဆုတ် TV ကတော့အဆိုးဆုံးဖြစ်တယ်ပြီးတော့ဒီဘာတွေဝေဒနာလက္ခဏာတွေခံစားရမယ်ဆိုလို့ရှိရင်အကြံဉာဏ်လေးပြောရရင်ချောင်းဆိုးမယ်တလိပ်ထွက်မယ်ညနေပိုင်းမှာဖျားတာမျိုးဖြစ်မယ်ကောင်းချွေးထွက်မယ်ကိုလေးချိန်ကြာသွားတာမျိုးအဲ့ဒါမျိုးတွေခံစားရလို့ရှိရင်ဒါတီဗီဖြစ်ဖို့များပါတယ်တော့တီဗီဖြစ်ကြောင်းကိုလည်းကျွန်တော်တို့ကရှာဖွေရပါတယ်အဲ့တော့ဒီခုတော့မကူဝဲထားလို့ရှိရင်အဆုတ်ပြတ်သွားလို့ရှိရင်အဆုတ်ကလူအသက်ရှင်လို့မရတဲ့ဖြစ်ပြီးတော့သက်တည်သွားသည့်အထိဖြစ်သွားနိုင်ပါတယ
်ဟုတ်ကဲ့ကုဆက်ပေါ်ဆရာကြီ
းဒါလို့ဒါကတော့တီဗီဘက်တီးရီးယားပေါ်တစ်ယောက်ကတစ်ယောက်ကိုကုဆက်တယ်သူကနေပြီးတော့ဒီအဆုတ်တီဗီကနေပြီးတော့တခြားလူတွေကိုကုဆက်ဖို့အများဆုံးဖြစ်လို့ရှိပါတယ်ချောင်းဆိုးလိုက်မယ်ဆိုလို့ရှိရင်သူ့ရဲ့တလိပ်ထဲမှာဒါမှမဟုတ် droplet လေးပေါ့လေအမှုံလေးရင်းအငွေ့အမှုံလေးထဲမှာတလိပ်ဆိုးရချွဲလေးအမှုံလေးထဲမှာတီဗီပွက်ပါသွားမယ်ပါသွားပြီးအဲ့ဒီကိုဆောက်အခြားလူတယောက်ရဲ့အသက်ရှင်လမ်းကြောင်းကိုလောက်သွားမယ်ဆိုလို့ရှိရင်ရှူပြီးမယ်ဆိုလို့ရှိရင်အခြားသူမှာဆိုးရွားဖြစ်နိုင်တယ်ပေါ့
အတိအကျတော့နောက်ပိုင်းမှာဆိုတော့ကိုဗစ်ကူးတယ်လို့ပေါ့ဆရာနော်လေကနေတဆင်ကူးတယ်လို
့ဟုတ်တယ်ဒီလိုပါပဲဟုတ်ပါတယ်ခင်ဗျာဒီကကူးသူတွေရဲ့ရေဝါးနဲ့ airborne disease တခုပါပဲဒီရောအဆိုးထဲမှာဆိုမြေဝါးတွေရောင်းနိုင်တယ်ဆုတ်လုတ်ခေါ်တယ်အပိုင်းအဆုတ်အပိုင်းတွေဖြစ်နိုင်တယ်နောက် bronchus တွေ bronchial တွေ region တွေလည်းရောင်းနိုင်ပါတယ
်ဟုတ်ကဲ့အဆုတ်လေးပြုံနေပါဆရာနော
်ဟုတ်ပါတယ်ခင်ဗျာ
ဟုတ်ကဲ့လေကဆိုတော့ဆရာကြီးဒါကုဆက်တော်တော်လွယ်တဲ့သဘောပေါ့နော
်ဟုတ်ကဲ့အဲ့တော့ဒီယောဂါကအခြားတယောက်ကနေဖြစ်နေမှာဆိုလို့ရှိရင်အခြားလူတယောက်ကိုကုဆက်ပြီးတော့မှဖြစ်တာပါ
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီ TV ရဲ့ပြင်းထန်ကဲမှုနဲ့ကုသနိုင်ကဲမှုအနေထားရောဘယ်လိုရှိလာခဲ့လဲဆရာကြီ
းအဲ့တော့ TV ယောဂါဒီခုနသမိုင်းနဲ့ချီပြီးကျွန်တော်ဘာသာပြောချင်လဲဆိုတော့သူကဒီ19ရာစုအကင်းမှာတက်လက်ပိုင်းလူငယ်တက်လက်ပိုင်းရဲ့အသက်တွေကိုဇီဝင်ချွေခဲ့တဲ့ယောဂါပါအဲ့ဘာသာအရေးကြီးလဲဆိုတော့ချင်းလူငယ်တွေတကယ်လောကန်ပညာရှာတဲ့အချိန်အလုပ်လုပ်တဲ့အချိန်အလုပ်လုပ်အကောင်းဆုံးအချိန်တက်လက်ပိုင်းရွယ်တွေကို TV ကြောင့်သိသွားရတဲ့လူတွေအများကြီးရှိခဲ့ပါတယ်အဲ့တော့အမြင့်မားဆုံးပဲအခုရစုတဲ့မှာအမြင်မှားဆုံးဖြစ်ခဲ့တယ်။အဲဒါကြောင့်ဒီ TV ယောဂါနဲ့ပတ်သက်ကုထုံးတွေကိုရှာဖွေခဲ့ကြတဲ့အခါမှာ20ရာစုလောက်ရောက်တော့မှပဲစိတ်သိပ္ပံပညာရဲ့ပြပောင်းဆောင်ကလည်းတိုးတက်လာပြီးတော့ TV ယောဂါကိုစောစောစီစီကုသလာရှာဖွေလာနိုင်တယ်ကုသလာနိုင်ပါတယ်။ TV ဆေးတွေကလည်းဟိုအားလုံးသိတဲ့အတိုင်းပဲဘောဟာစကရေအခုထိပါပဲ။နှစ်ရှည်လာများအကြာကြီးဈေးထိုးရဈေးတော့ရတဲ့ယောဂါဖြစ်ပါတယ်။တော့ဒီဟာဒီကနှစ်ရှည်လာများလောက်ရတဲ့အခါကျတော့လူတွေကအော်မလို့ထိုးချင်ကြတော့တက်တာသွားပြီးချောင်းသူတက်တာသွားပြီးအဖျားအနေနဲ့ဖျားရည်မရှိတော့ဘူးစားတော့တွေပြန်ကောင်းလာပြီးဝေးပြန်တက်လာပြီဆိုရင်စီးတွေကိုရက်သွားရက်ပလိုက်ကြတယ်เนาะမလိုက်နိုင်ကြတော့
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဖြစ်လာတာရဲ့အကျိုးဆက်ရောဘယ်လိုဆက်ဖြစ်လာလဲဆရာကြီး
အဲ့ဒီခါမှာဒီပိုးကအကင်းသိမ်းသွားပဲနဲ့စီးရင်ပါသွားတယ်နောက်တစ်ခါဖြစ်လို့ရှိရင်အဲသူစီးမတိုးတဲ့ပိုးတွေဖြစ်ပြောင်းနေသွားရတဲ့အကြောင်းဟောနောက်တစ်ခါချောင်းလူကိုကူးတဲ့ခါမှာဆိုလို့ရှိရင်အဲခုနစီးနဲ့ကုလို့မရတော့ပါဘူးအဲ့ဒါဆိုပုံပြီးတော့ခြေနေပူဆိုးသွားတာဖြစ်သွားတယ်။အဲ့ချက်မှာကျွန်တော်တို့စိတ်သိပ္ပံမြန်ဆန်တယ်ဆေးအစ်စ်တွေထပ်ထပ်ပြီးတီထွင်ရတယ်။အဲ့ကြတော့ကုထုံးကလည်းခက်မြောင်ကြိုးစားပြီးပြုပြင်ခဲ့ရတယ်။ကုန်သားစိတ်တွေတအားများပါတယ်။ဆေးကုသမှုကအစလောကရှာမွေးရအစဒီဆေးကုသမှုပေးတာအစိုးရပြည့်မကမမငန်းလိုက်နောင်တို့ရတဲ့ခါမှာကုန်သားစိတ်အလွန်ကြီးမားတဲ့ယောဂါတစ်ခုဖြစ်ပါတယ်။အခုတော့ကျွန်တော်ခက်မှန်းကြီးတွက်ထားတာ TV ယောဂါဖြစ်နေတဲ့လူနာတယောက်ကိုပ ောက်သွားသည်ဒီပုံမဲ့ဆိုလို့ရှိရင်ထမ်းမြခြင်းဒေါ်လာ900လောက်ကုန်ကြပါတယ်အဲ့လောက်ကုန်ကြတဲ့ကုန်ကြစီများတဲ့ယောဂါတခုဖြစ်ပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့မိသားစုပြင်ဒီတိုင်းပြည်တစ်ခုလုံးတက်ပါကုန်ကြစီကြီးမားတဲ့ယောဂါပေါ့နော
်ဟုတ
်အထူးသဖြင့်ဒီဝင်ငွေလဲလန့်လဲဝင်ငွေနှိမ့်တဲ့နိုင်ငံတွေမှာဆိုရင်တော့ပို့ပြီးတော့စိန်ခေါ်ချက်တွေရှိတာပေါ့ဆရာ
ဟုတ်
အဲ့တော့အဲ့ဒီကူးစက်မှုနေထားကရောဘလို့အနေထားတွေမှာများတာကိုတွေ့ရလဲဆရာကြီ
းဟုတ်ကဲ့ဆရာကူးစက်မှုကအခုဆိုလို့ရှိရင်ကျွန်တော်တို့2022စီးရင်စရာအရာ TB Luna ကနှစ်စဉ်တည်ဆုံးတဲ့ကမ္ဘာတိတက်ကမ္ဘာ3သန်းက TB တော့တည်ဆုံးတာကိုတွေ့နေရတယ်။ဒါပါလဲဆိုလို့ရှိရင် COVID-19 နောက်ပိုင်းမှာဒုတိယအသေးအမြောက်အများဆုံးကူးစက်ယောဂါဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးဖွယ်ရတယ်ပြီးတော့အထက်ချတာပါတယ်။အဲ့တော့ဒီယောဂါကဘလို့လူတွေများနေတဲ့အတွက်ကြောင့်ကမ္ဘာဝဒီ TB ယောဂါကိုဖြစ်ပွားနှုန်းကတော့ဒီနေ့ကမ္ဘာမှာရှိတဲ့လူဦးရေ9.5 billion ရှိရပဲဆိုကြပါစို့အဲ့ဒီလူအားလုံးရဲ့1800လောက်က TB 90ခံထားပြီဖြစ်တယ်လို့ပြောဆထားပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမဲဘတ်စင်တင်ပြတဲ့ကျမ်းမာရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့တိုင်းရင်သတင်းလောအစီအစဉ်ကိုတင်ဆက်ပါမယ် KNU ဌာနချုပ်ဟောင်းမာနေဘလော့ပြန်လည်တင်ပိုက်တဲ့သတင်းရခိုင်ပြည်နယ်အမ်းမျိုးကနာပါခါရဲ့အခြေအနေချင်းပြည်နယ်ကမြို့သိမ်းတိုက်ပွဲတွေအကြောင်းစတဲ့သတင်းတွေအပြင်တပတ်အတွင်းတိုင်းရင်သားဒေသတွေကအဖြစ်အပျက်နဲ့သတင်းအချက်အလက်တွေကိုစုစည်းတင်ပြထားတဲ့တိုင်းရင်သတင်းလောအစီအစဉ်ကိုထုတ်လွှင့်မှာပါ Fever Wine တော်သားတွေကစုစည်းတင်ပြထားတာပါ
ပတ်စဉ်တင်ဆက်သွားမယ်တန်ရင်သတင်းလွာကကြိုဆိုပါရစေမြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါကျမအမိပါနေဆက်ဒီသားတန်ရင်သားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွာမှာနားဆင်ရမှာတွေကတော့ကရင်မျိုးသားအစီယုံ KNU ရဲ့ဌာနချုပ်ဟောင်းမာနေဘလော့ကိုနှစ်ပေါင်း30အကြာမှာ KNLA KNDO နဲ့တော်လရင်ပူပေါင်းအဖွဲ့တွေကတိုက်ခိုက်သိမ်းပိုက်လိုက်ပါတယ်။ရခိုင်ပြည်အမ်းမြို့နယ်အခြေဆိုင်စစ်ကောင်စီရဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုအာရခတပ်တော်ကတိုက်ခိုက်တဲ့အချိန်စစ်ကောင်စီတပ်သားအများပြားလက်နက်ချခဲ့ကြပါတယ်။သတင်းလွှာတွေထဲမှာတော့ခရီးရန်ဘာသာဝင်60ရာဂိုင်းနှုန်းလောက်ရှိနေတဲ့ချင်းပြည်မှာမကြခင်ကြာရောက်တော့မဲ့ Christmas ပွဲတော်ကိုစစ်ရေးအခြေအနေတွေကြောင့် CC ကကနဲ့ပါမှာမဟုတ်ဘူးဆိုတဲ့အကြောင်းနားဆင်ရဖို့ရှိနေပါတယ
်ကျမကနန်းဟောင်းမှာရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါကရင်မျိုးသားစီယုံ KNU ရဲ့ဌာနချုပ်ဟောင်းမှာနဲ့ဘလော့ကိုနှစ်ပေါင်း30အကြာမှာကရင်မျိုးသားလူမျိုးရေးတပ်မတော် KNL ကရင်မျိုးသားများကကိုရေးတပ် KNDO နဲ့တော်လှန်ရေးပူးပေါင်းတပ်တွေကတိုက်ခိုက်သိမ်းပိုက်လိုက်ပါတယ် KNU အပြင်တိုင်းနာလက်နက်ကင်တော်လှန်ရေးတပ်ပေါင်းစုတွေနဲ့ဒီမိုကရေစီအရေးလှောက်ရှားတဲ့အဖွဲ့တွေရဲ့အစဉ်လာကြီးမားတဲ့ဌာနချုပ်ဟောင်းနေရာမှာအခြေစိုက်ထားတဲ့ .93 စခန်းကုန်းကိုတင်စင်မာလာ16ရက်နေ့မှာအပိတတိုက်ခိုက်သိမ်းပိုက်နိုင်လိုက်တာဖြစ်ပါတယ်တိုက်ပွဲတွေစစ်ကောင်စီတပ်ရဲ့တိုက်ရင်မူတပ်ကြကြီးအဆင့်အပါအဝင်စုစုပေါင်း6ယောက်ကိုအရှင်ဖမ်းဆီးနိုင်ခဲ့တယ်လို့လက်နက်ခဲယမ်းတွေကိုလည်းသိမ်းယူနိုင်ခဲ့ပါတယ်မန်နေဘလော့ဒေတာမှာခမရ963နိုဒေဖူလော်ကုံကစောဝါလီ .563 ရဂေကော်ဂျိုးထိတေဂီထန်တီတာထူပေါ်စတဲ့စစ်ကောင်စီစခန်းတွေအခြေချတပ်ဆွဲထားတယ်လို့ဆိုပါတယ်
ရခိုင်ပြည်အမ်းမြုံနယ်ခြေဆိုင်စစ်ကောင်စီရဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်နပခကိုအရကတတိုအေကတိုက်ခိုက်ချိန်စစ်ကောင်စီတပ်သားအများပြားလက်နက်ချခဲ့ကြပါတယ်စစ်ကောင်စီတပ်သားယာကနန်းလက်နက်ချခဲ့တဲ့ရုတ်တံဖိုင်ကိုအေအေကဒီဇင်ဘာလ16ရက်နေ့ညပိုင်းမှာထုတ်ပြန်လာပါတယ်ရုတ်တံဖိုင်ထဲမှာတော့အလံဖြူထောင်ပြီးတန်းစီထွက်လာတဲ့စစ်သားတို့ရဲ့ပြင်ဒဏ်ရာရသူတွေလည်းပါဝင်လာပါတယ်နပခဌာနချုပ်အဆုတ်အုံလည်းတိုက်ခိုက်ခံရပြီးမိလောင်နေတယ်လို့အေအေကအမ်းမြုံနယ်မှာနောက်ဆုံးကြံတဲ့နပခနဲ့ဂွမြူကလက်စစ်စခန်းတွေကိုအပိတသိမ့်ပိုက်နိုင်ဖို့ထိုးစစ်ဆင်နေပါတယ်။မွန်ပြည်ရီးမြို့နယ်မုတ်ကနင်ရွာနဲ့ကနင်ကမော့ရွာကြားကကွန်ကြိုက်တရားမှတပ်ဆွဲထားတဲ့စစ်ကောက်စီတပ်ကိုမွန်ပြည်တပ်ပါတီအာဏာရှင်တိုက်ဖြတ်ရေးအဖွဲ့ NMSPAD နဲ့မဟာမိတ်ပူးပေါင်းတပ်ဖွဲ့တွေကဝိုင်းရောက်တိုက်ခိုက်ခဲ့ပြီးတိုက်ပွဲပြင်းထန်ဖြစ်ပွားခဲ့ပါတယ်။ဒီဇင်ဘာလ18ရက်နေ့မနေ့အစောပိုင်းကဖြစ်ပွားတဲ့အဲ့ဒီတိုက်ပွဲမှာတော်လိုင်းပူးပေါင်းတပ်ဖွဲ့တွေကကွန်ကြိုက်စစ်တပ်စခန်းကိုဝိုင်းရောက်သိမ်းပိုက်နိုင်ခဲ့ပြီးမဲ့အနာကစစ်ကောက်စီတပ်ဖွဲ့တွေစစ်ကိုတွေရောက်လာတာကြောင့်ပြန်ဆုတ်ခွာခဲ့ရတယ်လို့တော်လိုင်း င်ပူပေါင်းတပ်ဖွဲ့ဘက်ကပြောပါတယ်စစ်ကောင်စီဘက်ကတပ်ခွဲမှုဘူကြီးတယောက်နဲ့တပ်ဖွဲ့ဝင်၁၀ယောက်ကြာဆုံးခဲ့တယ်လို့ NMSPAD အဖွဲ့ဝင်တယောက်ကြာဆုံးပြီး၂ယောက်တရားရရှိခဲ့ပါတယ်
ချင်းပြည်မင်းတပ်မြို့မှာမြို့တိန်တိုက်ပွဲတွေဖော်ဆောင်နေချိန်ပြည်သူတွေအနေနဲ့ဘာသာရေးပွဲတော်တွေရိုးရာပွဲလမ်းတပင်တွေကျင်းပတာမျိုးမပြုတ်လောက်ကြဖို့မင်းတပ်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကသတိပေးထုတ်ပြန်ထားပါတယ်ချင်းညီနောင်စစ်စင်ရေးအဖြစ်မြို့တိန်တိုက်ပွဲဖော်ဆောင်နေတဲ့မင်းတပ်မြို့မှာစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေပိုလှုပ်လာတာကြောင့်အခုလိုထုတ်ပြန်သတိပေးလိုက်တာဖြစ်ပါတယ်အဲ့ဒီအမိန့်ထုတ်ပြန်ချက်ကိုလိုက်နာခြင်းမရှိရင်တီဆဲဥပဒေတွေနဲ့အညီအရေးယူခြင်းခံရမယ်လို့မင်းတပ်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ရဲ့ဒီဇင်ဘာလ18ရက်နေ့ကထုတ်ပြန်ချက်ကဆိုပါတယ
်ကရနီပြည်လွေကိုမြို့မှာမြို့မှိုင်းကြောင်နေရပြန်တဲ့ဒီတာခန့်တွေခိခိုက်တိုက်ဆုံမှုတွေရှိနေပါတယ်လွေကိုမြို့ဒေါ်ဥခုရက်ွက်မှာစစ်ကောင်စီရဲ့ခွန်ပြုတ်ချက်နဲ့ပစ္စည်းသွားပြန်ယူတဲ့တက်ကြီးပိုင်းအမျိုးသားတယောက်ဒီဇင်ဘာ12ရက်နေ့ကမိုင်းနှင်းမိပြီးပွဲချင်းပြီးတိုက်ဆုံသွားတယ်လို့မြို့ခန့်တွေကပြောပါတယ်နိုဝင်ဘာလလယ်တုန်းကလည်းနောင်ရခရက်ွက်ရှိရွှေနှင်းစီကော်ဖီဆိုင်ကအမျိုးသားတယောက်အိမ်လမ်းကြားထဲဝင်သွားချိန်မိမြို့မိုင်းနင်းမိပြီးနေရာမှာပဲတိုက်ဆုံသွားခဲ့တယ်လို့ဆိုပါတယ်ရေကော်မြို့ကိုစစ်ကောင်စီကပြန်လည်ထိန်းချုပ်လိုက်တဲ့ဇွန်လနောက်ပိုင်းကစပြီးဒေသခံတွေမိမြို့မိုင်းနင်းမိတဲ့ဖြစ်စဉ်တွေရှိနေပြီးစရင်အတိအကျကိုတော့မသိရသေးဘူးလို့ဆိုကြပါတယ်
ရှမ်းပြည်မြောက်ပိုင်းမူစင်မြို့မှာစစ်ကောင်စီတပ်နဲ့ရဲတပ်ဖွဲ့တို့ရဲ့ကြားဖြတ်လုပ်ငန်းလုပ်နေသူတွေကိုလိုက်လံဖမ်းဆီးရမှာပြစ်ခတ်မှုဖြစ်ပွားခဲ့ပါတယ်ဒီဇင်ဘာလ16ရက်နေ့ကအဟိုနားရက်ကွက်နေမြင့်နဲ့စိန်စီဟိုတယ်နဲ့ကိုခွန်ဆပ်ပြကုမ္ပဏီအနီးတဝိုက်မှာကြားဖြန့်လုပ်နေသူတွေကိုလိုက်လံဖမ်းဆီးရမှာပြစ်ခတ်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်။အဲ့ဒီကြားဖြန့်အဖွဲ့ခေါင်းဆောင်တထီ၄ယောက်ကိုဖမ်းဆီးဖို့တရုတ်ဘက်ကဖိအားပေးလာတာကြောင့်ရှောင်းတခင်ဝင်ရောက်စစ်ဆေးရာကနေအခုလိုပြစ်ခတ်မှုဖြစ်တာလို့ဒေသခံတွေကပြောပါတယ
်။အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါ။ခရီးရန်ဘာသာဝင်90ရာခိုင်နှုန်းလောက်ရှိနေတဲ့ချင်းပြည်မှာ Christmas ပွဲတော်ကိုစီစီကားကားနဲ့ကျင်းပမှာမဟုတ်ပဲကို့အသင်းတော်အလိုက်ပဲအချင်းချင်းပြီးတော့ကျင်းပကြမယ်လို့ဆိုပါရယ်။စစ်ရေးအခြေအနေအပြင်လေကြောင်းတိုက်ခိုက်မှုတွေများလာလို့ပွဲလမ်းသဘင်တွေမလုပ်ကြဖို့ကိုလည်းတော်လိုင်းရင်အဖွဲ့တွေကသတိပေးထားပါရယ်။အကြောင်းစုံကိုတော့ကိုရောဘတ်ကစူးစီးထားပါရယ်။
ခရီးရန်ဘာသာဝင်တွေအထွတ်မြတ်ထားကြတဲ့ခရစ်စမတ်ပွဲတော်ကိုလက်ရှိစစ်ရေးနိုင်ငံရေးအခြေအနေတွေကြောင့်ဒီနေ့မှလည်းစီစီကားကားကျင်းပနိုင်မှာမဟုတ်ပဲတင်းတော်လိုက်ဆူတောင်းဝိပြုတ်တာမျိုးလုပ်ပဲလုပ်မယ်လို့ဟာခါမျိုးခရီးရန်ဂိုင်းပေါင်းဆောင်ကဓမ္မမှုတော်ဆောင်ဆရာတယောက်ကပြောပါတယ
်ဒီနေ့တော့ကျွန်တော်တို့ဒီခရစ်စမတ်ပွဲလို့ခေါ်တာတော့ခုတူပါတယ်တော့ဗမာနယ်ဟာကျွေးရှင်ပွဲလို့ပေါ့နော်မလောက်ဖို့ပေါ့ဒါလည်းနေတိချပ်ပြီးတော့ပေါ့နော်အခုကျွန်တော်တို့အခြေအနေရပေါ့ဆူတောင်းပွဲနဲ့ဟာမြန်မာစားပွဲမျိုးနဲ့ပေါ့နော်အဲ့လိုတော့လုပ်လို့ရပါတယ်
တကယ်ယေရှုမွေးဖွားတဲ့ဒီဇင်ဘာလ25ရက်နေ့ကိုခရစ်မတ်ပွဲတော်အဖြစ်ခရီးရန်ဘာသာဝင်90ရာခိုင်နှုန်းလောက်နေထိုင်ကြတဲ့ချင်းပြည်မှာနှစ်စဉ်နှစ်တိုင်းစီစီကားကားလုပ်ခဲ့ကြပြီးမယ်စစ်တပ်ကအာဏာသိမ်းလိုက်တဲ့2021ခုနှစ်ကနေအခုချိန်ထိမကျင်းပနိုင်တော့တာ3နှစ်ရှိလာပြီဖြစ်ပါတယ်ဟာခါမျိုးခရီးရန်ဂိုင်းပေါင်းစုံဓမ္မအမှုတော်ဆောင်များအဖွဲ့ HCMF ကလည်းနိုဝင်ဘာလကအစည်းအဝေးကျင်းပပြီးခရစ်မတ်နဲ့နှစ်သက်ကိုပွဲတော်မှာအသားဖော်ပြီးအတူစားတောက်ပွဲမလုပ်ဘူးဖျားကြောင်အိမ်နဲ့လမ်းတွေမှာအလားစင်တွေမလုတ်ကြဘူးထုတ်ပြန်ထားပါတယ်ဘုရားကျောင်းမှာဝတ်ပြုကိုးကွယ်တာစက်ကဆုတောင်းတာနဲ့ဘုရားကျောင်းအတွင်ပိုင်းလောက်ကိုပဲလှဆင်ကြဖို့ HCMF ကတောင်းဆိုထားပါတယ်ဓမ္မမှုတော်ဆောင်ဆရာတယောက်ကခရီးရန်ဘာသာဝင်တွေကိုတိုက်တွန်းပြောဆိုတာနဲ့ပတ်သက်ပြီးအတန်အစားထိုးဖတ်ထားပေးပါတယ
်
ခရစ်စမတ်လုပ်တယ်ဆိုတာဖာတော့ကဒီအနေပေါ့နော်ခရစ်စမတ်လုပ်တယ်ဆိုတာကအစားတော့ကဒုတိယပေါ့နော်ယုံကြည်ခြင်းနဲ့ကျင့်သုံးခြင်းဆိုင်ရာအစီအစဉ်မျိုးကနှစ်တိုင်းလုပ်ပါတယ်အာရပါရလုပ်ပါတယ်ပြောရွှင်ရင်းကြတော့အချင်းညီမျိုးကြောင့်မလုပ်တာပဲဖြစ်ပါတယ်ခရစ်စမတ်ရဲ့အနှစ်သာရကိုကလေးကအစလူကြီးအားလုံးစိတ်ထဲခံစားပြီးတော့မှတ်ထားပြီးတော့မမေ့ဖို့ခရစ်စမတ်မလုပ်တဲ့အတွက်ကြောင့်ခရီးရန်တွေအားလုံးကိုလည်းယုံကြည်ခြင်းနဲ့ပတ်သက်ပြီးတော့စိတ်ထဲမချဖို့အားမလျှော့ဖို့တသက်မမာရက်တည်ဖို့ပြောချင်ပါတယ်
လက်ရှိမှာတော့ချင်းပြည်ရဲ့မြို့ကြီးတချို့ဖြစ်တဲ့မင်းတပ်ဖလန်းမြို့တွေမှာမြို့သိမ်းစစ်စင်ရေးတွေပေါ်ဆောင်နေပြီးတိုက်ပွဲတွေဆက်လက်ပြင်းထန်နေတာကြောင့်ဒေသခံပြည်သူတွေချွတ်ပြေးတိမ်းရှောင်နေကြရပါတယ်မင်းတပ်မြို့မှာတော့စစ်တပ်ကလေကြောင်းတိုက်ခိုက်မှုတွေပိုလုပ်လာနေတာကြောင့်ဘာသာရေးနဲ့တက်ဆိုင်တဲ့ပွဲလမ်းသဘင်တွေရိုးရာပွဲတွေလုံးဝမပြုတ်လို့ဖို့မင်းတပ်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကဒီဇင်ဘာလ18ရက်နေ့မှာထုတ်ပြန်ကြေညာထားပါတယ်ခင်ဗျာ
မွန်ပြည်မော်လမြိုင်မြို့ကနိုင်ငံကူးလက်မှတ် passport ထုတ်ပေးရေးရုံးခွဲမှာတက်တန်းလာတိုးတဲ့သူတွေကိုဒဏ်ချင်းဝယ်ဆိုပြီးတော့ပတ်စံအစမတန်ကောက်ခံနေတယ်လို့ပြောဆိုသံတွေထွက်ပေါ်နေပါတယ်ဒီအကြောင်းကိုတော့ရမင်းကစူးစီးထားပါတယ်
နိုင်ငံကူးလက်မှ passport တက်တန်းခေါ်ဝါလို့စာအုပ်အထည်လာတော့တဲ့အခါမှာစာအုပ်တွေပျက်စီးနေတယ်ဆိုပြီး passport ရုံရဲရရှိကငွေတောင်းနေတာကြောင့်ပြီးခဲ့ရတယ်လို့မော်လမြိုင်မြို့ကန်တယောက်ကပြောပါတယ
်ကျွန်တော်ကစာအုပ်တက်တန်းလွန်သွားလို့တက်လိုက်တာပါဘာမှမဆုံးမပေးပဲနဲ့တော့မင်းဆုံးတယ်ပြီးတော့မိုးတက်တယ်ပြီးတော့ဒီအဆုံးတင်နေပါတယ်ငါကူကလေးစတပ်လာလေးချုပ်တာတော့ဗောနော်ဒါတွေတော့18,000တောင်းလာကျွန်တော်ရှိကဒီမိတ်ဆွေမျိုးကြီးတွေလည်းတချို့တသိန်းတိတိကြတယ်အလဲတဲ့လူတိုင်းတိတယ
်ပြပကိုထွက်ခွာခဲ့ဘူးတူတူပဲလေလေးစိတ်မှာဒစိုက်တောင်းထုတဲ့အခါမှာဘောပဲနဲ့ရေးချစ်တာမျိုးစတပ်လာနဲ့ညှက်တာမျိုးကိုပါ passport တက်လဲတဲ့အခါမှာဒန်ကြီးပေးဆောင်ခိုင်းနေတာမျိုးတွေကိုတွေ့ခဲ့ရတယ်လို့သူကဆက်ပြောပါတယ်
စတပ်လာလေးချုပ်တာမင်းဆုံးလာတော့ကျွန်တော်၄စိတ်ပါလို့ဆိုတော့၄စိတ်တော့ထူတာတို့ဘောပန်းနဲ့ရေးထည့်လိုက်တာတို့နောက်တစ်ခုစတပ်လာညှက်လိုက်တာတို့ရှိတာပဲဒါပေမဲ့တို့တော့ဒါတော့လက်မခံဘူးတို့လည်းပေးရမယ်ပြောတာပြန်ပြောလို့လည်းမရဘူးပေးကိုပေးရမယ်ဒါပဲတို့ပြောတာ
အရင်ကာလတွေကမော်လမြိုင် passport ရုံခွဲမှာစာအုပ်ဟောင်းကိုပြစရာမလိုပဲဖောင်ဖြည့်ပြီးတော့စာအုပ်တစ်ကိုလှုပ်ပေးခဲ့တယ်လို့ passport တက်တန်းတိုးခဲ့ဘူးတို့တကပြပါတယ်တတန်းကုန်နေတဲ့နိုင်ငံကူးလက်မှတ်ဟောင်းကိုအကြောင်းပြပြီးတော့စစ်ကောင်စီလက်အောက်ခံဝန်ထမ်းတွေကအခုလိုမျိုးတမင်ပိုက်ဆံရှာစားနေတာလို့မော်လမြိုင်မြို့ကမြို့သမီးတယောက်ကပြောပါတယ်
။အရင်က passport တတန်းတော့တော့ရစားအဟောင်းရှိလဲပါမှဖြစ်ပါအောင်အဟောင်းပဲဖြစ်ဖြစ်အစ်စ်ပဲဖြစ်ဖြစ်စာအုပ်တွေထပ်လို့ရတာပဲဖြစ်တယ်မို့အဟောင်းကမလို့အတော့ဘူးလို့ passport ရုံးကလူတွေပြောခဲ့တယ်လို့ကျွန်မမှတ်မိသေးတယ်ပေါ့နော်ကျမကစာအဟောင်းကိုပြဆက်မလို့ပဲတတန်တုတ်ခဲ့တာပဲအခုကျမတို့မော်လမြိုင်မှာဖြစ်နေတာကစာအဟောင်းအကြောင်းပြပြီးတမင်တက်ပတ်စံရှာစားတာပဲလို့ယူဆပါတယ
်မြန်မာနိုင်ငံမှာနိုင်ငံကူးလက်မှတ် passport ထောက်ပေးရေးဌာနဟာစစ်ကောင်စီလက်အောက်ခံဌာနဆိုင်ရာတွေထဲကဝန်ထမ်းလောကမှာတော့ဝင်ငွေကောင်းဆုံးနေရာတစ်ခုဖြစ်နေပြီးတော့သတင်းရေးတပ်ဖွဲ့ SP2 တပ်ဖွဲ့ကစီမံလှုပ်ဆောင်နေတာဖြစ်ပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ကရင်မျိုးသားစီယုံ KNU ရဲ့ဌာနချုပ်ဟောင်းမန်နယ်ဘလော့ကိုနှစ်ပေါင်း30အကြာမှာ KNLA KNDO နဲ့တော်လိုင်းရေးပူပေါင်းတပ်တွေကတိုက်ခိုက်သိမ်းပိုက်လိုက်ပါတယ်။ရခိုင်ပြည်အမ်းမြုံနယ်အခြေစိုက်စစ်ကောင်စီရဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုအရက်ခတပ်တော်ကတိုက်ခိုက်ချိန်စစ်ကောင်စီတပ်သားအများပြားလက်နက်ချခဲ့ပါတယ်။
ရှင်လည်းခုနားဆင်နေကြတာကတော့နေဆက်ဒေတာအတိုင်းသားသတင်းလောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောက်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မအာမီပါ။
တိုင်းရင်သတင်းလောအစီအစဉ်ကိုထုတ်လွှင့်ခဲ့တာပါ VOA ရဲ့တာတာပတိနေညဘက်အတန်လွင့်စီစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါ VOA ကိုစာရေးသားဆက်သွယ်လို့ရတယ်ဆိုလို့ရှိရင်တော့ burmese@voanews.com အီးမေးလ်လိပ်စာနဲ့ရေးသားနိုင်ပါတယ်အခုတော့သတင်းအချင်းချုပ်တွေကိုမဆုမြတ်မွန်ကတလဲပြောပြပေးပါအောင်မယ်
ဆီးရီးယားနိုင်ငံမှာ IS စစ်သွေးကြွအဖွဲ့တွေပြန်ပြီးတော့ပေါ်ထွက်မလာအောင်လို့ဒီအစ်စ်တက်လာမဲ့ Trump အစိုးရအနေနဲ့လှုပ်တဲ့နယ်လို့ American နိုင်ငံသားရဲ့ဝန်ကြီး Anthony Blinken ကပြောကြားလိုက်ပါတယ် IS တွေပြန်လည်အားကောင်းမလာအောင်ဒီလိုအပ်သမျှတပ်တွေထားရှိတာ American ရဲ့မဟာမိတ်တွေသူတို့အလုပ်ကိုထိထိရရလုပ်နိုင်အောင်ကူညီတာအပြင်ပုံမကောင်းမွန်တဲ့ဆီးရီးယားနိုင်ငံသစ်တိဆောက်ရေးမှပံ့ပိုးကူညီတာကအထူးရောက်ဆုံးနှီးလန်းဖြစ်မယ်လို့နိုင်ငံသားရဲ့ဝန်ကြီးကပြောကြားခဲ့ပါတယ်အီရန်နိုင်ငံနဲ့ပတ်သက်လို့တော့ဒေသရဲမှာအခြေအနေမျှလာဖြစ်နေတဲ့အီရန်အနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်ရေးကိုအလေးအနက်စဉ်းစားနိုင်ကြောင်းနဲ့ဒါကိုတားဆီးဖို့ရွေးကောက်ခံသမ္မတ Trump အနေနဲ့ညှိနှိုင်းမှုတွေလုပ်နိုင်ပါတယ်လို့ American နိုင်ငံသားရဲ့ဝန်ကြီး Anthony Blinken ကပြောကြားခဲ့ပါတယ်အမေရိကန်ပြည်ထောင်စုမှာအစိုးရလုပ်ငန်းတွေဆက်လက်လဲပတ်နိုင်မဲ့ဘတ်ဂျက်အသုံးစရိတ်မူကြမ်းကိုကန့်ကွက်ဖို့အတွက်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကဗိုလ်ထုနေတုန်းကလွှတ်တော်အမတ်တွေကိုတောင်းဆိုခဲ့ပါတယ်။အင်္ဂါနေ့ကထုတ်ပြန်တဲ့ဘတ်ဂျက်မူကြမ်းဟာဒီမိုကရက်တစ်တွေဒီ303နိုင်အောင်ခွင့်ပေးမဲ့ဥပဒေကြမ်းဖြစ်တယ်လို့ဖော်ပြပြောဆိုပြီးတော့မတူတဲ့ယာယီအသုံးစရိတ်မူကြမ်းကိုအတည်ပြုဖို့အတွက်ထရမ့်ရောရွေးကောက်ခံဒုသမ္မတ JD Vance ကပါပြောကြားခဲ့ပါတယ်။တကယ်လို့အသုံးစရိတ်မူကြမ်းကိုအချိန်မီအတည်မပြုနိုင်လို့အစိုးရလုပ်ငန်းတွေရပ်ဆိုင်းခဲ့ရမယ်ဆိုရင်အောက်လွှတ်တော် Republican အမတ်တွေအပြစ်ဖြစ်လိမ့်မယ်လို့ဒီအောက်လွှတ်တော် Democratic Party ခေါင်းဆောင်ကပြောကြားပါတယ်။အစိုးရလုပ်ငန်းတွေလဲပတ်ဖို့လက်ရှိအတည်ပြုထားတဲ့အသုံးစရိတ်ဟာတောက်ချာနေအထိပဲမဟုတ်အသုံးစရိတ်အစ်စ်ကိုလွှတ်တော်မှာအတည်မပြုနိုင်ရင်အစိုးရလုပ်ငန်းတချို့ကိုယာယီရပ်ဆိုင်းထားရမယ့်အခြေအနေဖြစ်ပါတယ်။မလေးရှားနိုင်ငံမှာတော့ဒီမလေးရှားဝန်ကြီးချုပ်ဟောင်းကတော် Rosman Mansor အပေါ်ဆွဆွဲထားတဲ့ငွေကြေးခွာချမှု Akun Shamuro Dre, Kailone at Tauta, that the Mashibulo Subido Malaysia, the Ayongjoga, the Yet the Lubi Libare. Leshi Townjani, there when you joke how Najib Razagi as a Nipit to Rossman Mansoha. Mujik Kawacham, who sent a mu, Akun Shamu, Namu, Susuban Sakonam, who dread Lumia Dabi Mele, Najib Soya Letaga, Sola Dabi, Simanga Yabu, Gomini the Kusigani Biro, Dola Dan, Doya Niva, Layu, who dread Townan, said Nitch Hakan Tayarago, a Yugan, Wintayaze, Chebarishi.
ဒရင်အချင်းကျုပ်တွေကိုမဆူမြတ်မွန်ပြောပြသွားတာပါဒီကနေ့အတန်လွင့်စီစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှုကအလိမ်မှာဖြစ်ပါတယ်အတန်ဖန်တဲ့ရုပ်တန်အင်ဂျင်နီယာတွေကတော့ဝီလျံအင်ဒရစ်နဲ့ဂျက်စတင်သွေးတို့ဖြစ်ပါတယ်အခုထုတ်လုပ်ခဲ့တဲ့အတန်လွင့်အစီအစဉ်တွေကို
This program has come to you from